Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပြချပါစေခင်ဗျာ VOA အမေရိကန်တိုင်းရဲ့2024ခုနှစ်ဖေဖော်ဝါရီလ2ရက်တောက်ကြနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းဒိုမီတာ3249လိုင်းလမ်းမီတာ190အပြင် VOA ရဲ့ Facebook YouTube စာမျက်နှာကပါရုပ်သံအဖြစ်နဲ့ဓာတ်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းယူတင်ဆက်မှာဖြစ်ပါတယ်
စစ်အာဏာသိမ်းမှု3နှစ်ရှိလာတဲ့မြန်မာနိုင်ငံမှာအရက်သားထိခိုက်ဒေဆုံးမှုတွေလူသားအကျပ်အတဲတွေကျုံလာတာမို့ကုလလုံခြုံရေးကောင်စီကနေဖြေရှင်းမှုပြရလိမ့်မယ်လို့ကုလဆိုင်ရာအမေရိကန်သံအမတ်ကြီးကပြောပါတယ်မြန်မာနိုင်ငံမှာအိုးအိမ်ဆုံးခွာပြေးရသူတွေမကြုံစဘူးတိုးများနေတာကြောင့်လူသားချင်းစာနာမှုလုပ်ငန်းတွေအရေးတကြီးလိုအပ်နေတယ်လို့ကုလလူသားချင်းစာနာမှုညှိနှိုင်းရေးယုံကနေထုတ်ပြန်ပါတယ်ဂါဇာကိုငွေကြေးအကူအညီတွေရပ်ဆိုင်ထားကြအောင်မယ်ဆိုရင်တော့ဂါဇာလူသားချင်းစာနာမှုအကျပ်အတဲဟာပို့ပြော်ဆိုးဝါးလာမယ်လို့ပါလက်စတိုင်းဒေသကုလကဲဆယ်ကူညီရေးအဖွဲ့ကသတိပေးပါတယ
်အဲဒီလိုထိတန်းရောက်တဲ့သတင်းတွေကိုတင်ဆက်ပြီးမှာတော့မြန်မာအရေးနဲ့ပတ်သက်လို့အမေရိကန်အစိုးရနဲ့လွှတ်တော်ကြားထိန်းညှိဆောင်ရွက်မဲ့ Burma Caucus အဖွဲ့ကိုလွှတ်တော်မှာဖွဲ့စည်းလိုက်တဲ့အပေါ်မြန်မာရေးလှုပ်ရှားတဲ့အဖွဲ့တွေရဲ့မျှော်လင့်ချက်နဲ့တုံ့ပြန်တဲ့နေကိုကြားရမှာပါဒါကမြန်မာနိုင်ငံမှာစစ်တပ်ကတကြောပြန်အာဏာသိမ်းတာ3နှစ်ပြည့်လာတဲ့အချိန်ရှေ့အလားအလာတွေကဘယ်လိုဆက်ရှိလာမလဲဆိုတာပညာရှင်တွေရဲ့သုံးသပ်ချက်နေဆက်ဒေတာကိုထွက်ပြေးတင်းဆောင်လာတဲ့စစ်သားတဦးနဲ့တီးသန့်မေးမြန်းထားတာကိုလည်းဝေဝေဆဆတင်ဆက်ဖို့ရှိပါတယ်။နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေအဖြစ်မြန်မာရေးသုံးသပ်ချက်၊ကျန်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာတွေကိုထုတ်လွှင့်ဖို့တင်ဆက်လာပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်ပြောပြသွားမှာဖြစ်ပါတယ်ဗျာ
။မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်ကောင်စီရဲ့အရက်သားတွေပေါ်မှာအကြမ်းဖက်မှုတွေတရားလည်လို့ဖမ်းဆီးမှုတွေအဆုံးသတ်ပြီးမြန်မာပြည်သူတွေစီလူသားစာနာမှုအကူအညီတွေရောက်ဖို့နဲ့လူခွင့်ရကိုလေးစားပြီးအားလုံးပေါင်းတဲ့ဒီမိုကရေစီအုပ်ချုပ်မှုလမ်းကြောင်းပြန်လျှောက်လှမ်းဖို့အတွက်ကုလလုံခြုံရေးကောင်စီအနေနဲ့ခိုင်မာတဲ့လှုပ်ဆောင်မှုကိုပြသဖို့ကုလသမဂ္ဂဆိုင်ယာအမေရိကန်သံတမန်ကြီးလင်ဒါ-သောမတ်စ်ဂရင်းဖီးလ်က Federity ရဲ့အာဏာသိမ်း3နှစ်ပြည့်နှစ်ပတ်လည်နေ့မှာကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်။ဆီအာဏာသိမ်းတာကြောင့်ဖြစ်လာတာတွေကိုဒီ3နှစ်လုံးလုံးဆက်လက်စောင့်ကြည့်ခဲ့ရမှာအရသာထောင်တဲ့ချီတည်ဆုံးရတာအဖမ်းခံရတာနဲ့အရသာတွေကိုစစ်တပ်ကလေကြောင်းကနေဆက်ပြီးတိုက်ခိုက်နေတာအပြင်လူသားစာနာမှုပြဿနာကြုံလာတာတွေ့ရကြောင်းအာဏာသိမ်းချိန်ကစပြီးဥယျာဉ်ဆွန့်ခွာထွက်ပြက်သူနှစ်ထပ်တမ3သန်းနီးပါးအပါအဝင်အခုဆိုလူပေါင်း2သန်းခွဲကျော်နေရဆွန့်ခွာထွက်ပြေးနေကြပြီးအင်အားချင်းနိုင်ငံတွေတက်ပါချင်းချောက်မှုတွေတိုးလာနေတယ်လို့လည်းပြောပါတယ်။ဒါကြောင့်လွန်ခဲ့တဲ့တစ်နှစ်ကျော်ကချက်မှတ်ခဲ့တဲ့ကုလဆုံးဖြတ်ချက်အမှတ်2669ပေါ်မှာအခြေခံပြီးနိုင်ငံတကာအသိုင်းအဝိုင်းကပါပါဝင်တောင်းဆိုကြဖို့အချိန်ရောက်နေပြီဖြစ်ကြောင်းလည်းပြောပါတယ်။February 1ရက်ကျတဲ့ရင်းနေဟာမြန်မာနိုင်ငံမှာပဋိပက္ခရင်းနဲ့တူလက်လက်စွာထုတ်ဖော်ပြောကြားခွင့်အပိတ်ပင်ခံရတဲ့3နှစ်မြောက်နှစ်ပတ်လည်နေ့ဖြစ်ပါတယ်။မြန်မာနိုင်ငံရဲ့လွတ်လပ်တဲ့သတင်းမီဒီယာကဏ္ဍကိုချေမှုန်းတာဟာစစ်ကောင်ဆောင်ရဲ့အာဏာတည်မြဲရေးအတွက်အရေးပါတဲ့အချက်ဖြစ်ကြောင်းအများကသုံးသပ်ပါတယ်။မြန်မာနိုင်ငံလူ့ခွင့်ဆိုင်ရာအထူးကိုယ်စားလှယ် Tom Andrews ကတော့စစ်ကောင်ဆောင်တွေဟာမှုဝင်လို့အမှောင်ထဲမှာပဲရှင်သန်တဲ့သဘာဝရှိပြီးအရသာတွေပေါ်မှာတိုက်ခိုက်တာကိုဖုံးကွယ်ဖို့သူတို့တက်နိုင်တာအားလုံးကိုလှုပ်ဆောင်မှာဖြစ်ပြီးသူတို့ရဲ့လှုပ်ဆောင်မှုတွေဘယ်သူမှမပြောနိုင်အောင်လှုပ်ဆောင်မှာဖြစ်ကြောင်း VOA ကိုပြောပါတယ်။မြန်မာနိုင်ငံဟာကမ္ဘာမှာသတင်းသမားဒုတိယအများဆုံးထောင်ချထားတဲ့နိုင်ငံဖြစ်ကြောင်း CPJ သတင်းသမားများကာကွယ်စောင့်ကြည့်အဖွဲ့ရဲ့2023ဒီဇင်ဘာထုတ်ပြန်ချက်မှာဖော်ပြထားပါတယ်။နိုင်ငံတွေမှာသတင်းတောက်အနည်းချင်းတာ NDRI ကြားကသတင်းလုတ်ဆက်လုံနေတာဖြစ်ပြီးအများစုကပြပကိုထွက်ပြီးလုံနေရတာပါ။ဒါပေမဲ့ပြပကနေမြန်မာနိုင်ငံအတွက်သတင်းတင်ပြနေသူတွေဟာလည်းအခက်အခဲတွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်စစ်တပ်အာဏာသိမ်းခဲ့တဲ့2021 February လကစပြီးအဖမ်းခံရတဲ့နိုင်ငံတော်တိုင်ပင်ခံဒေါအောင်ဆန်းစုကြည်ဟာအရင်ကလောက်ကျန်းမာရေးမကောင်းပင်မဲ့လည်းစိတ်ဓာတ်မကျပဲရှိနေသေးပဲလို့တားဖြစ်သူကိုထိန်နှင်းခေါ် Kim Harris ရဲ့ပြောကြားချက်ကို The Straits Times သတင်းမှာဖော်ပြထားပါတယ်စစ်တပ်အာဏာသိမ်းတာ3နှစ်ပြည့်တဲ့ February 1ရက်ကျန်းမာရေးနေ့မှာပဲအဖမ်းခံရတဲ့မိခင်ဖြစ်သူကိုပြန်ပြီးလွှတ်ပေးဖို့အတွက်ဥထိုင်နယ်ကထပ်မံတောင်းဆိုပါတယ်။မိခင်ဖြစ်သူဒေါန်ဆန်းစုကြည်ရဲ့လက်ရေးမူစာဓာတ်ပုံကိုဗြိတိန်နိုင်ငံခြားရေးရုံးကနေတရက်သူလက်ခံရရှိကြောင်းလည်းပြောပါတယ်။စာထဲမှာကျန်မီတာစုဝင်တွေအတွက်မြစ်တာပို့လောင်ကြောင်းနဲ့သူ့မိခင်ဒေါန်ဆန်းစုကြည်နေနဲ့စိတ်တက်မကြပဲရှိနေကြောင်းသူ့ကျန်းမာရေးဟာအရင်ကလောက်မကောင်းပေမဲ့စိတ်တက်ကတော့ခိုင်မာနေစေဖြစ်ကြောင်းဖော်ပြထားတယ်လို့လည်းဥထိုင်နယ်ကပြောပါတယ်။မိခင်ဖြစ်သူကနေပြည်တော်အချင်းထောင်ထဲမှာတိကျချုံနံခံရရဲပဲလို့လည်းပြောပါတယ်။မ နှစ်ကနှစ်ကောင်ပိုင်းလောက်တုန်းကတော့သူ့မိခင်ဟာကောင်းကောင်းမစားနိုင်တယ်လို့ပြန်ပဆောင်နဲ့တွေ့ကွန်တောင်းတာလဲပယ်ချခံရတာဖြစ်ပြီးသူဟာသူ့မိခင်ရဲ့ကျမ်းမာရေးအတွက်အထူးစိုးရင်ကြောင်းဦးထိန်နေကပြောခဲ့တာပါ
VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တာတောက်ချာမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်မြန်မာနိုင်ငံတလွားမှာပြင်းထန်တဲ့တိုက်ပွဲတွေနေရာတော်များများမှာတိုးလာနေပြီးရှမ်းပြည်နယ်မြောက်ပိုင်းကအပြစ်ခံရရှိမှုကမခိုင်မာတဲ့ပင်ရခိုင်ပြည်နယ်မှာတော့အပြင်းထန်တိုက်ခိုက်မှုတွေကြုံရတယ်လို့ကုလသမဂ္ဂလူသားစာနှုန်းကိုဆိုင်ရာအိုချအဖွဲ့ကကြေညာချက်ထုတ်ပြန်ပါတယ်။အိုးရင်ဆွန့်ခွာထွက်ပြရတဲ့အရသားတွေကစံတင်လောက်များလာနေပြီးလက်ရှိမှာနိုင်ငံထောင်းလူပေါင်း 2.6 တန်းလောက်နေရဆွန့်ခွာနေရတာဖြစ်ပြီးအများစုဟာအချိန်များစွာပြောင်းရွှေ့နေရတာကြောင့်အကူအညီပေးတိတ်မလုံနိုင်ဘူးလို့လည်းပြောပါတယ်။ဒီနေ့တည်းလူသားစာနာမှုအကူအညီလိုအပ်သူက18သန်းရှိပြီးစစ်တပ်အာဏာမသိမ်းခင်ကတည်းကအကူအညီလိုအပ်သူက1သန်းလောက်ရှိနေတာပါ။မနေ့ကတော့လူပေါင်း3သန်းကျော်ကိုအကူအညီပေးနိုင်ခဲ့တာဖြစ်ပြီးဒါကလုံလောက်မှုမရှိကြောင်းနဲ့လူသားစာနာမှုအကူအညီပေးအဖွဲ့အနေနဲ့အကူအညီလိုအပ်သူတွေစီတွားရောက်ပေးအပ်ခွင့်ပေးဖို့လည်းတောင်းဆိုပါရစေ။2024အတွက်မြန်မာနိုင်ငံအတွက်လူသားစာနာမှုအကူအညီဖြစ်တဲ့ဒေါ်လာ964သန်းချပေးဖို့လည်းကုလသမဂ္ဂတောင်းဆိုထားပါရစေ။တိုက်ပွဲတွေဖြစ်ပွားနေတဲ့ဂါဇာဒေသမှာလူသားစာနာမှုဆိုင်ရာပြဿနာကြီးထွားလာနိုင်တယ်လို့ကုလသမဂ္ဂပါလက်စတိုင်းရေးကူညီကယ်ဆယ်ရေးအဖွဲ့ကလည်းကြေညာပရင်းနေမှာသတိပေးလိုက်ပါတယ်။အစ္စရေးတောင်ပိုင်းကိုအောက်တိုဘာ9ရက်ကဟားမတ်ရှိဝင်ရောက်တိုက်ခိုက်ခဲ့တယ်မှာပါဝင်ကူညီတဲ့သူတန်တရားရှိတဲ့ဝန်ထမ်းတရားစင်လောက်နဲ့ပတ်သက်ပြီးကုလစုံစမ်းစစ်ဆေးမှုတွေလုပ်နေချိန်မှာပါလက်စတိုင်းတွေကိုအကူအညီပေးဖို့အတွက်နိုင်ငံပေါင်း16နိုင်ငံကထောက်ပံ့တဲ့ငွေကြေးကိုမပေးဘဲထိန်ချုပ်ထားမယ်ဆိုရင်အခုလိုလူသားစာနာမှုပြဿနာပေါ်လာနိုင်တယ်လို့သတိပေးတာပါ။ပြီးခဲ့တဲ့သတင်းပတ်ထဲအစ္စရေးဘုံကျဲတဲ့အတွက်ဂါဇာကဒုတိယအကြီးဆုံးမြို့ခန်ယူနစ်ကနေတောင်ဘက်အီဂျစ်နယ်စပ်နားကရာဖာဒေသရှိတဲ့တောင်းနဲ့ချီထွက်ပြေးခဲ့ရတာဖြစ်ပါတယ်။အဲ့ဒီဒေသမှာအရင်ကတည်းကထွက်ပြေးနေရသူကတသန်းခွဲလောက်ရှိနေနေတာလည်းဖြစ်ပါတယ်။2022မှာကင်ဆာဝေဒနာရှင်အသက်ခံမှန်းချေအဖြစ်တန်း20ရှိတာတွေ့ရပြီးတေဆုံးရသူက 9.8 တန်းရှိခဲ့တဲ့အတွက်လာမယ့်2050မှာဆိုရင်ကင်ဆာရောဂါဖြစ်ပွားသူကနောက်ထပ်89ရာခိုင်နှုန်းတိုးလာပြီးလူပေါင်း35တန်းမှာဖြစ်ပွားနိုင်ရရှိတယ်လို့ခန့်မှန်းကြောင်း IRC နိုင်ငံတကာကင်ဆာသုတေသနဌာနကကြေညာပရင်းနဲ့မှာသတင်းထုတ်ပြန်ပါတယ်။ February 4ရက်ကမ္ဘာကင်ဆာရောဂါနေ့မတိုင်ခင်ထုတ်ပြန်တဲ့ကုလအစိုးရကစားရလူမှုစီးပွားဖွံ့ဖြိုးနှိမ့်ကြတဲ့နိုင်ငံတွေမှာကင်ဆာဖြစ်ပွားသူတိုးလာကြောင်းတွေ့ရတာပါ။ကမ္ဘာဥယျာဉ်ဟာ2022မှာ10ဘီလီယံကနေ2050မှာ10ဘီလီယံလောက်ထိတိုးလာနိုင်တာကြောင့်ယောဂဖြစ်ပွားမှုလည်းတိုးလာနိုင်တယ်လို့ကင်ဆာယောဂစောင့်ကြည့်စစ်ဆေးတဲ့အဖွဲ့ခေါင်းဆောင် Freddie Bray ကပြောပါတယ်။မျိုးကြီးတွေမှာသဘာဝဝန်းကျင်ညဉ့်ညမ်းမှုရှိနေတာနဲ့အတူဆဲလိတောက်သူအရက်တောက်သူနဲ့အဝလွန်သူတွေမှာကင်ဆာဖြစ်များတာတွေ့ရတယ်လို့လည်းအစိုးရကစားမှဖော်ပြထားပါတယ
်။ကျွန်မပြည့်ရဲ့တောက်ကြနေမနေခင်ထေတန်းရောင်သတင်းတွေကိုဒေါခင်မျိုးသက်ကပြောပြခဲ့တာပါခင်ဗျာအပတ်စဉ်ကဏ္ဍတွေမတိုင်ခင်ဆက်သွယ်မေးမြန်းချက်တွေကိုအရင်နားဆင်ရပါမယ်မြမအရေးအမေရိကန်အစိုးရတွင်မှတွန်းအားပေးလှုပ်ဆောင်နိုင်မှုအမေရိကန်လွှတ်တော်တွင်ပါတီနှင့်စလုံးကအကူအစလဲတွေပူးပေါင်းလှုပ်ဆောင်တဲ့ဘာမာကော့ကတ်စ်အထူးအဖွဲ့ကို2024 February 1ရက်နေ့အာနာသိန်း3နှစ်ပြည့်နှစ်ပတ်လည်မှာဖွဲ့စည်းလိုက်ပါတယ်ဘာမာကော့ကတ်စ်အဖွဲ့ပေါ်လာတာကြောင့်လွတ်တော်အမတ်တွေနဲ့တရားရုံးထိတွေ့ဆက်ဆံတိုက်တွန်းနိုင်လိမ့်မယ်လို့မြန်မာရေးလှုပ်ရှားတဲ့အဖွဲ့တွေကမျှော်လင့်နေပါတယ်။ကယ်လီဖိုးနီးယားပြည်နယ်အခြေစိုက် Los Angeles မြန်မာ Movement အဖွဲ့တာဝန်ခံဦး James ရွှေကို Zoom ကနေတစ်ဆင့်ဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
။ဘာမာကော့ကတ်စ်ဆိုတော့မြန်မာအရေးကိုအာယုံဆိုင်လှုပ်ဆောင်မဲ့ကော်မတီတရားအလားပေါ်လာပြီးဖြစ်ပါတယ်။အဲ့တော့ဒီကော်မတီကဒီမြန်မာအရေးကိုဘယ်လောက်ထိထိထိရောက်နေလုတ်သွားနိုင်မယ်လို့ဟိုထင်မိပါလေ
ဒီဘာမတ်အဥပဒေကိုသွတ်တော်ကအတည်ပြုပြီးသားနော်သွတ်တော်ကဝင်းကြီးများအဖွဲ့ကိုလုတ်ခွင့်ပေးထားပြီးနေနေတာဝင်းကြီးများအဖွဲ့ကနေနေတာအဲ့တော့သွတ်တော်ကကျွန်တော်တို့ဒီကကျွန်တော်တို့လိုမဲပေးတဲ့နိုင်ငံသားတွေအတွေ့ကျွန်တော်တို့ကထိတွေ့ဆက်တွေ့တောင်းဆိုလို့အဆင်ပြေတယ်ဗျဝင်းကြီးများအဖွဲ့ကကြတော့အစိုးရအချင်းချင်းလုတ်ကြိုင်တာအဆင်ပြေတယ် အဲ့တော့ဒီဘာမာကော့ကတ်ကိုလွတ်တော်မှာဖွဲ့ခြင်းကဒီဗမာပြည်အတွက်ကိုနည်းနည်းသိပြီးတော့နားလည်ပြီးတော့လုပ်ပေးမဲ့လူတွေအဖွဲ့ဖွဲ့ထားတာပဲသူတို့ကိုကျွန်တော်တို့ကတိုက်ရိုက်တောင်းဆိုနိုင်တယ်ဆိုလို့ရှိရင်သူတို့ကဝင်းကြီးများအဖွဲ့ကိုဖိအားပေးနိုင်တာပေါ့ဗျာသူတို့ကအမှန်ဆိုလို့ရှိရင်ဝင်းကြီးများအဖွဲ့ကသူတို့ကို progress report တွေပဲပေးရမှာနော်အခုလည်းဒီသိပြီးတော့မဖြစ်သေးဘူးဗျာ
ဆိုတော့ဟိုအရင်တော့ကဒီ NDA ဆိုတဲ့ဟလာဒီ American အမျိုးသားလူညုံရေးဟို budget အသုံးစရာအောက်မှာ Burma Act ဆိုတဲ့ဟာကိုထည့်သွင်းလာတယ်ဒါပေမဲ့လက်တွေ့မှာတော့ထိရောက် account ထဲပေါ်လာတာမျိုးကျွန်တော်မတွေ့ရပါဘူးဆိုတော့ဟိုဒီတစ်ခေါက်မှာကြတော့ဒီ Burma Caucus အနေနဲ့မြန်မာအရေးကို account ထဲပေါ်တဲ့အခါမှာမြန်မာအရေးလှုပ်ရှားသူအဖွဲ့အစည်းတွေနဲ့ဘယ်လောက်ထိဟိုလက်တွဲဆောင်ရွက်လာနိုင်ခြင်းရှိပါသလဲ
ဟုတ်ကဲ့ဒါတော့နှစ်ပိုင်းကြည့်ရမယ်နော်ပထမတစ်ပိုင်းကဒီ NDA ထဲမှာ Burma Act ကိုထည့်လိုက်ပြီပဲဘာကြောင့်ထိရောက်မှုမရှိလဲဆိုတော့ NDA နဲ့ဒီကသူတို့ appropriations ခေါ်တဲ့ဒီလို budget ချပေးတဲ့ဥပဒေနဲ့တစ်ချိန်ထဲမှာထွက်လာထွက်လာတော့သူတို့ဒီဥပဒေနှစ်ခုကိုညှိစရာအချိန်မရှိဘူးမရှိတော့ Burma Act ကလုတ်ပိုင်ခွင့်ပဲရှိတယ်လွတ်တော်ကဝန်ကြီးများအဖွဲ့ကိုလုတ်ပိုင်ခွင့်ပေးလိုက်တယ်ဒါပေမဲ့လုတ်ဖို့ပတ်စံမရှိဘူးအဲ့ဒီပစာနောက်တစ်နှစ်အခု budget ထဲမှာပါဖို့ဒါပေမဲ့ဒီ budget ကိုသူတို့ဒီနှစ်ဟို Senate ကတော့အထက်လွတ်တော်ကပမာပြည်အတွက်123သန်းကူဖို့သူတို့ညှာထားတယ်ဒါပေမဲ့အဲ့ဒီ budget ကိုအတည်ပြုဖို့အတွက်ကသူတို့ဒီ Senate House မှာသူတို့အခုလက်ထိကိုသူတို့အချင်းချင်းလေဟို Republican နဲ့ Democrat နဲ့အငင်းပွားနေကြတာနဲ့အခုလက်ထိသူတို့ continuing resolution ဆိုတာဒီက budget တော့မကြနိုင်ဘူးဖြစ်တယ်ဗျာဒီကအစိုးရကိုမပိတ်အောင်တော့မနှဲလုပ်နေရတယ်အခုမတ်အထိတခါဆွဲသွားရပြီ။ဒီက budget ကအောက်တိုဘာမှာစတာဆိုတော့ဒီကလူတွေတောင်တမမှဖြစ်နေတော့အဲ့တော့ဘာမှာပြည်ကတော့နေနေတော့ပေါ့ဗျာ။အဲ့ဒါကပထမတစ်ချက်နော်။ပြီးတော့ဒီ Burma Caucus လုပ်လို့ရှိရင်ကျွန်တော်တို့အဲ့ဒါကိုဟို organize လုပ်နေတဲ့လူတွေပေါ့ဗျာ။စီစဉ်နေတဲ့လူတွေကကျွန်တော်တို့ဒီဟာမဖွဲ့ခင်တည်းကပြောတယ်ဗျာ။ပြောတော့ကျွန်တော်တို့ ਨੇ ရင်းနှီးတဲ့အဲ့ဒီ Congress ကလူတွေကိုကျွန်တော်တို့ဒီထဲမှာပါဖို့လိုက်ပြီးတော့စီယုံတယ်ကျွန်တော်တို့အမြင်ကြတော့ဘာမကော့ကတ်ဆိုရင်ဒီဥစ္စာဗမာတွေအတွက်ဖြစ်ရမှာပေါ့နော်အဲ့တော့ကျွန်တော်တို့ကသူများစီကနေတဆင့်နော်ဒီဆွေးနွေးတင်ပြခွင့်နေပါတယ်ကိုမလုပ်ချင်ကျွန်တော်တို့ဘာမကော့ကတ်ဆိုရင်ကျွန်တော်တို့ဗမာတွေက access ရှိရမှာပေါ့ဗျာကျွန်တော်တို့ဓာတ်ရိုက်ဆွေးနွေးတင်ပြခွင့်ရှိရမှာဆိုပြီးတော့ကျွန်တော်တို့ဟိုလိုက်ပြီးတော့တောင်းဆိုတာပေါ့ကျွန်တော်တို့ ਨੇ သိတယ်လူတွေအဲ့တော့ကျွန်တော်တို့ဒီ third anniversary statement ပေးလို့ကတော့မှကျွန်တော်တို့အဲ့ဒီဘာမကော့ကတ်ကအဲ့ဒီ democratic သူတို့ချဲပေါ့ဗျာเนาะဥက္ကဋ္ဌရောအဲ့ဒီ republican ဥက္ကဋ္ဌရောကျွန်တော်တို့အဲ့ဒါပြောတယ်ဗျာပြောပြီးတော့မှကျွန်တော်တို့တခြားအဲ့ဒီလိုဟို senator အရွေးခံခြင်းနဲ့ congressman တယောက်ကဆက်သွယ်လာပြီးတော့နောက်ပတ်ကိုကျွန်တော်တို့ meeting ပေးထားတယ်အဲ့ဒါတွေကိုကျွန်တော်တို့ကအဓိကထားပြီးတော့ပြောရမှာ Burma Caucus ကဗမာပြည် access ship ကိုရှိရမယ်ဆိုတာ
တစ်စက်တည်းမှာတင်ပြနေတာကတော့ဒီ Burma Caucus အဖွဲ့ရဲ့ပူးတွဲဥက္ကဋ္ဌတွေအဖြစ်နဲ့တာဝန်ယူတဲ့ Republican Democrat လွှတ်တော်အမတ်နှစ်ဦးတို့ရဲ့ကြေညာချက်မှာမြန်မာဒီမိုကရေစီနိုင်လူအခွင့်အရေးအတွက် American လွှတ်တော်တဲမှာဒီတွန်းအားပေးလှုပ်ဆောင်သွားဖို့ရည်ရွယ်ကြောင်းကြေညာချက်ကိုကြိုးဆိုပါတယ်လို့ Michigan ပြည်နယ်အခြေစိုက် Burma Center of Better Creek အဖွဲ့ဘုတ်အဖွဲ့ဥက္ကဋ္ဌဖြစ်တဲ့ဒေါက်တာတန်းနိုင်ဦးကပြောတဲ့အကြောင်းမတ်ဤတန့်စင်တင်ပြထားပါတယ်
မြန်မာရေးအမေရိကန်အစိုးရအတွက်မှာတော်အားပေးလှုပ်ဆောင်နိုင်ဖို့အတွက်အမေရိကန်လွှတ်တော်တွေမှာပါတီနှစ်ရလုံးကကိုယ်စားလှယ်တွေပူးပေါင်းလှုပ်ဆောင်နေတဲ့ Burma Caucus အထူးအဖွဲ့ကို2024 February 1ရက်နေ့အာနာသိန်းနဲ့3နှစ်ပြည့်နှစ်ပတ်လည်နေ့မှာဖွဲ့စည်းလိုက်ပါတယ်။မီရှိဂန်ပြည်နယ်ဆိုင်ရာ Republican အမတ် Bill Hausen ကနဲ့ Minnesota ပြည်နယ်ဆိုင်ရာ Democrat အမတ် Betty McCollum တို့ကအဖွဲ့ရဲ့ပူးတွဲဥက္ကဋ္ဌတွေအဖြစ်တာဝန်ယူသွားမှာဖြစ်ပြီးတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီနဲ့လူ့အခွင့်အရေးရပိုင်ခွင့်တွေအတွက်တိုက်ပွဲဝင်နေတာတွေကိုအမေရိကန်လွှတ်တော်ဘက်မှတွန်းအားပေးလှုံ့ဆော်တော်ဖို့ရည်ရတဲ့အကြောင်းလွှတ်တော်အမတ်နှစ်ယောက်ရဲ့ပူးတွဲသတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြန်မာတိုင်းဝမ်နဲ့နီးစပ်ပြီးသားဖြစ်တဲ့အမတ် Hausen ရဲ့လှုံ့ဆော်ချက်ကိုကြိုဆိုတဲ့အကြောင်းမီရှိဂန်ပြည်နယ်အခြေစိုက် Burma Center of Battle Creek အဖွဲ့စည်းရဲ့ဘုတ်အဖွဲ့ဥက္ကဋ္ဌဒေါက်တာတန်းနိုင်ဦးကအခုလို VOA ကိုပြောပါတယ်
။ဟုတ်ကဲ့ဒီဟာကောင်းတဲ့လုပ်ရကောင်းတဲ့အရွေးလို့ကျွန်တော်တို့မြင်ပါတယ်ဒီကျွန်တော်တို့ပေါ့နော် Congressional District ကအမတ် Mr. Hussein ကဟုတ်ပါတယ်ကျွန်တော်တို့ရဲ့အမတ်ပါကျွန်တော်တို့သူနဲ့တွဲပြီးတော့လုပ်လာတာတော်ကြပါပြီကျွန်တော်တို့ Michigan Battle Creek မြို့မှာလေ Burma Center ဆိုတာရှိပါတယ် Burma Center ကတော့ ဒီရှိတာ10နှစ်လောက်ရှိပါပြီဒီဒီ immigrant ပမာတွေကိုကိုကြီးဝထောင်ထားတဲ့အဖွဲ့ပေါ့နော်ငကိုကတော့ဒါပေမဲ့ဒီမျိုးတွန်လိုင်းကြီးဖြစ်လာတဲ့အချိန်မှာဒီတွန်လိုင်းကြီးနဲ့ပတ်သက်တဲ့ဟာတွေကိုပါပူပေါင်းလုပ်ကင်ပြီးတော့ကျွန်တော်တို့အဖွဲ့အစည်းတစ်ခုအနေနဲ့ကတသမမရှိပြီးသားဖြစ်တဲ့အတွက်ဒီဟိုပါ politician တွေဒီဟိုဟာတွေကိုဒီလူကြီးတွေကိုဆက်သွယ်ရတဲ့အခါမှာပို့ပြီးတော့ကျွန်တော်တို့ဟိုတို့လမ်းရှိပြီးသားဆိုတော့ပို့ပြီးတော့လွယ်သွားပါတယ်အဲ့ဒါနဲ့ကျွန်တော်တို့နှစ်သုံးနှစ်ရှိပါပြီကျွန်တော်တို့ကိုယ့်အမှတ်ကိုပေါ်ကိုပြည်နယ်အမှတ်ကိုဒီပမာပြည်ရင်းနဲ့ပတ်သက်တာတွေကျွန်တော်တို့ရှင်းပြတယ်တင်ပြတယ်သူလာတွေ့တယ် update တွေပေးတယ်သူရဲ့ political staff ကိုပေါ့နော်နောက်ပြီးတော့ဒီဒီကလေး6လလောက်မှာဒီ Mr. Hussein's office ကပြောပါတယ်ဒီသူတို့ဒီ Congress ထဲမှာပေါ့ဒီ bipartisan Burma caucus ဆိုတာခွဲဖို့ရှိတယ်ပေါ့နော်ကျွန်တော်တို့လည်းအရင်ဝန်တာပေါ့ဗာဘူးလဲဆိုတော့ကျွန်တော်တို့ပြည်ရတော့အတွေ့အကြုံရဒီဒီကလေးတနေ့ဒီတော့ကဒီ Burma X ဆိုရဲဟိုပမာပြည်နဲ့ပတ်သက်တဲ့ဥပဒေပြုဖို့လို့တော့ဆိုလို့ရှိရင် Democrat တွေနဲ့ Republican တွေနဲ့သူတို့ချင်းချင်းပေါ့နော်အစီအမပြေတာတွေရှိတယ်အဲ့ဒါကြောင့်မလို့ဂျားတွေကညက်ပြီးတော့ကျွန်တော်တို့ရဲ့ Burma X မှာကျွန်တော်တို့လိုချင်သလောက်ထိမပါဘူးအချို့သူတို့ကဖြုတ်တာဟိုဘက်ကဒီဘက်က personally အစီအမပြေလို့ဖြုတ်တဲ့ဟာတွေပါတော့ကျွန်တော်တို့လိုချင်သလောက်ထိမပါဘူးဆိုတော့အခုလိုမျိုးဒီ bipartisan democrat or republican ကိုကပူတွဲပြီးတော့ဗမာပြည်ရေးကိုကူညီမယ်ဆိုတော့ကျွန်တော်တို့အရင်ဝန်တာပါတယ်နောက်ပြီးတော့ပို့ပြီးတော့ခုကောင်းတာကအဲ့ဒီဒီပူတွဲဥက္ကဋ္ဌကိုချဲလို့မယ် Mr. Hussein ကကျွန်တော်တို့ဗမာ community နဲ့ထိတွေ့ပြီးသားဖြစ်တဲ့အတွက်ကျွန်တော်တို့ကိုနားလည်ပြီးသားကျွန်တော်တို့တင်ပြတာတွေကိုတည်ပြီးသားဖြစ်တဲ့အတွက်ကျွန်တော်တို့ကဒါဟိုရှေ့လျှောက်လဲလက်တွဲလုံးလို့ကောင်းမယ်အင်မတန်ကောင်းမယ်အရေးလို့ကျွန်တော်တို့ပြောလင်ပါတယ်
American လွှတ်တော်အတွင်းမှာ Republican ရော Democrat ပါပါတီနှစ်ရလုံးကကိုယ်စားလှယ်တွေပူးပေါင်းပြီးတော့မြန်မာအရေးလှုပ်ဆောင်မှုအဖွဲ့ဖွဲ့တာဒီ Burma Caucus ကပထမဆုံးအကြိမ်ဖြစ်ပါလိမ့်ရှင
်အခုတော့အာနာသိန်း၃နှစ်ပြည့်သုံးသပ်ချက်ကိုတင်ပြပါမယ်မြန်မာစစ်တပ်ဟာမကြဆုံးနိုင်တဲ့အင်အားကြီးအဖွဲ့အစည်းအဖြစ်တမိုင်းအစဉ်အဆက်ကနေရှုမြင်လာခဲ့တဲ့ဒီအမြင်တွေကိုနိုင်ငံတကာကရောအင်းဒီဂျင်နိုင်ငံတွေကပါဆွန့်လွှတ်ဖို့လိုတယ်လို့မြန်မာရေးစောင့်ကြည့်လေ့လာနေတဲ့ပမောက္ခဒေါက်တာမီမီဝင်းဘတ်ကစစ်အာဏာသိမ်း၃နှစ်ပြည့်ချိန်မှာပြောဆိုလိုက်ပါတယ်။တစ်ဖက်မှာလည်းစစ်အာဏာသိမ်းမှုအပေါ်ဆန့်ကျင်နေကြတဲ့အင်အားစုတွေအနေနဲ့နိုင်ငံရေးသဘောတူညီချက်နဲ့ပို့ပြီးတော့စူးစီးကြဖို့လိုတယ်လို့ထောက်ပြပါတယ်။ကိုငိမ့်ချန်းအေးကတင်ပြထားပါတယ
်။မြန်မာစစ်တပ်ဟာအတွင်းမှာလှိုက်ပြီးပုတ်ပွားပျက်စီးနေတဲ့အဖွဲ့အစည်းအဖြစ်ပြောင်းလဲခဲ့ပြီဖြစ်လို့ရင်သမိုင်းကြောင်းတခြားယူဆထားကြတဲ့မပြိုလဲနိုင်တဲ့ကြီးမားတဲ့အင်အားကြီးအဖွဲ့အစည်းဖြစ်မရှိမညာဖို့ကိုအမေရိကန်ပြည်တော်စုဟာဝိုင်ပြည်တဲ့အခြေစိုက်အာရှပစိဖိတ်လုံခြုံရေးဆိုင်ရာလေ့လာရေးဌာနကမြန်မာနယ်ပွားပမောက္ခဒေါက်တာမီမီဝင်းဘတ်ကသတိပေးလိုက်တာပါဇန်နဝါရီ31ရက်နေ့ကဟာဝိုင်တက်ကတိုမနိုဟာကကမခတလုံကျင်းပတဲ့စစ်နာသိမ်းမှုအပေါ်ခုခံတော်လှန်နေကြတဲ့မြန်မာနိုင်ငံဒီမိုကရေစီအရေးတိုက်ပွဲအကြောင်းဆွေးနွေးပွဲမှာအဲ့ဒီအချက်ကနိုင်ငံတကာအနေနဲ့နားလည်မှုလွဲနေတဲ့အချက်လို့ဒေါက်တာမီမီဝင်းဘတ်ကထောက်ပြပါတယ်
I said a lot of people had the historical view of the Myanmar military.
လူတော်များများကစစ်တပ်ကကြာရှုံးမှုမဖြစ်နိုင်တဲ့အင်အားကြီးအဖွဲ့အစည်းဆိုတဲ့သမိုင်းမြင်ရှိနေကြတယ်။ဒါကအခုမဟုတ်တော့ဘူး။စစ်တပ်ကအတွင်းကနေဖလိုက်စာပုတ်ပွားနေပြီ။1960ပြည့်နှစ်လွန်နှစ်တွေတုန်းကလောစစ်တပ်မဟုတ်တော့ဘူး။နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ထောက်အပံ့တွေပေးနိုင်ကောင်းပေမယ့်ဒီလိုအကူအညီများများဆဆမပေးနိုင်တော့မြန်မာစစ်တပ်ပေါ် PR တွေဆက်လက်ပေးနေဖို့အရေးကြီးတယ်။နိုင်ငံတကာရဲ့ဖိအားနဲ့ဒီလိုအတူတွဲပြီးလှုပ်လိုက်မယ်ဆိုရင်ဒါကြီးကမကြခင်အပီးတိုင်အဆုံးသတ်နိုင်မှာပ
ါလက်တွေ့စစ်မြေပြင်တွေမှာအာဏာသိမ်းစစ်ကောင်စီဘက်ကအရာရှိကြီးတွေအပါဝင်တပ်သားအများပြားလက်နက်ချတာဗက်ပြောင်းခိုလုံတာတွေကိုသူကဥပမာပေးပြောပါတယ်တပ်တွဲမှာထိပ်ပိုင်းကအရာရှိကြီးတွေနဲ့ရှေ့တန်းကတပ်သားတွေကြားကြီးမားတဲ့ကွာဟချက်နဲ့အကျင့်ပြတ်ခြားစားမှုတွေကိုလည်းသူကထောက်ပြပါတယ်နေဆက်တပ်ပွဲမှာစစ်ရှုံးလို့အိန္ဒိယဘက်ကိုထွက်ပြေးရတဲ့စစ်ကောင်စီတပ်သားတွေမှာထောက်ပံ့ပစ္စည်းမပြည့်မစုံပဲဖြစ်နေပြီးချင်းညက်ပနက်တွေစီးကချင်းကြားတွေကိုစစ်ကြောပွဲလုံနေရတဲ့မြင်ကွင်းကိုနိုင်ငံတကာအနေနဲ့ရှုမြင်နိုင်တယ်လို့ဒေါ်မီမီဝင်းဘတ်ကဥပမာပြပါတယ်။ဒါအပြင်လူထုထောက်ခံမှုမရှိဘူးဆိုတာကိုတပ်သားတွေကသိနေပြီးလူသစ်စုဆောင်းအောင်မှလည်းအခက်ခဲတွေကြုံနေရတယ်လို့သူကကိုရွေးအင်တာဗျူးလုပ်ခဲ့တဲ့အထွေထွေကိုအခုလိုဝေမျှပါတယ
် All their battalions are no longer the battalion. A battalion is an 800 person.
တကယ်တော့တရင်တစ်ခုကအင်အား800လောက်ရှိရမှာပါ။ဒါပေမဲ့ဗတ်ပြောင်းလာတဲ့တရင်မှုတွေကိုကျမတို့တွေ့ဆုံစကားပြောတဲ့အခါမှာတော့တရင်တစ်ခုမှာအင်အား150လောက်ပဲရှိတယ်လို့ပြောတယ်။အဲ့ဒါကမနစ်ကပါဒီနှစ်ဆိုရင်အဲ့ဒီရဲ့တဝက်လောက်ပဲရှိပါတော့တယ်။လူသစ်စုဆောင်းရတာလည်းခက်ခဲတယ်လို့သူတို့ကပြောတယ်။အင်အားဖြည့်တင်းတဲ့အနေနဲ့အကျဉ်းထောင်တွေကရာဆွေသားတွေကိုပေးတယ်လို့ဆိုတယ်။
ရာစွေးသွားတွေကကျဉ်းကျဉ်းတန်းတန်းရှိကောင်းရှိလိမ့်မယ်ဒါပေမဲ့သူတို့ကထိရောက်တဲ့တိုက်ခိုက်ရေးအင်အားစုတော့မဟုတ်ဘူးလေဖတ်မှာတော့တော်လိုင်းအင်အားစုတွေတက်မှာကကြံ့ကြံ့ခံနိုင်ရှိမှုစမ်းသစ်တီထွင်မှုနဲ့စီလုံးညီညွတ်မှုတွေကိုပြသနိုင်တယ်လို့မြေပြင်စစ်ပွဲတွေမှာတိုးတက်မှုရနေတာလို့ဒေါ်မီမီဝင်းဘက်ကသုံးသပ်ပါတယ်လေးလာထားတဲ့စီအန်စီအာတွေအရတော်လိုင်းရေးမှာစစ်တပ်ပိုင Sure Pawen, Matu Quebare, Inasuri, Pawenaga, Leshi, Nu, Tolae, Tuja Chelu, Tondabare, Tolae of Mimova, Lene, Eaga, Dicam Chave, Ludu, Eaga, Kea Petelu, Bergan Sitamale, Tawen, Tansong, Gebude, Domimi, Wimbaka, Topjaware.
But in reality, what we found in all their successful revolution is not about firepower.
အမင်းနဲ့တော်လိုင်းနိုင်ကိုကြည့်မယ်ဆိုရင်လည်းနဲ့အင်အားကအဓိကကြားတဲ့အရာမဟုတ်ဘူး။မြန်မာစစ်တပ်မှာလည်းနဲ့အင်အားပြည်ပြည်စုံစုံရှိတယ်။တော်လိုင်းအင်အားစုထက်အစတရာလောက်စားတယ်။ဒါပေမဲ့သူတို့နေဆက်ဒေသတွေအားလုံးဆုံးရှုံးခဲ့ပြီးစကိုင်းမခွေးလို့အတွင်းပိုင်းဒေသတွေမှာလည်းနေမြေတွေတော်တော်များများလက်လွတ်ခဲ့ရပြီးတော့တော်လိုင်းအင်အားစုတွေကထိန်းချုပ်ထားတယ်လေ။တစ်ဖက်မှာလည်းတော်လိုင် Pudwe Chinya Cheku Kuga Bi, Nau Thay Taayin Tha Apwe Siri Ne, In Aan Suri Chama, Athese Ichala Di Ma Paana Yin Nao, Nengen Ye Ya Yebuya Thapho Tum Che Shibo Lure Lu Tuga Thao Pya Baare.
Another thing is tighter cooperation and tighter command and control.
နောက်တစ်ချက်ကတော့ပို့ပြီးတော့ပူပေါင်းဆောင်ရွက်ဖို့နဲ့စစ်စင်ရေးတွေမှာပို့ပြီးတော့ပူပေါင်းကုတ်ကဲထိန်းချုပ်ဖို့ပါစစ်စင်ရေးတွေမှာပေါင်းစည်းအင်အားကိုရဖို့ကတမင်ရွေးချပုံစံဖြစ်နေတယ်တခုလေးတော့အမိန်ပေးစီစဉ်မှုချင်းတော့ကွန်မန်ရှိရမယ်လို့ဆိုကြပါမယ်ဒီလိုပေါင်းစုအားကိုပူပေါင်းအမိန်ပေးတဲ့ပုံစံနဲ့လည်းရယူနိုင်တယ်လीတော်လိုင်းအင်အားစုတွေအနေနဲ့ပူပေါင်းအမိန်ပေးမှုစ
ဒီဘက်ကထောက်ပြပါရယ်မြမပခိအခြေအနေကိုနိုင်ငံတကာနားလည်စေဖို့ကအစုဖွဲ့အသီးသီးကြားမှာပြူဟာကြတဲ့ဆက်သွယ်ရေးအစီအစဉ်တွေရှိဖို့လိုအပ်နေတယ်လို့ဆိုပါရယ်လက်ရှိရနေတဲ့အောင်မြင်မှုတွေရရှိတည်တတ်မှုကတိုင်းရင်းသားလူမျိုးစုတွေကြားအစုဖွဲ့အသီးသီးကြားပုံမှန်ချက်ပြတဲ့ထိတွေ့ဆက်ဆံရေးစနစ်တည်ဆောက်ဖို့နဲ့နိုင်ငံရေးသဘောတူညီချက်ရဖို့ရည်ကြီးကြောင်းသုံးသပ်ထားပါရယ်ဒါပြ ပြည်မတည်ငြိမ်သေးတဲ့ဒေသတွေနဲ့အင်းကြီးနိုင်ငံတွေမှာဒုက္ခတွေပြဿနာလို့စိုက်ဘာရာဇဝတ်ဂိုင်းတွေလို့ဘိမ်းမောင်ကိုဂိုင်းတွေလို့ရာဇဝတ်မှုတွေရဲ့တန်ကိုခန်းနေရမှာဖြစ်ပြီးမြန်မာနိုင်ငံကသူတို့ရဲ့စီးပွားရင်းနှီးမြှုပ်နှံမှုတွေကိုလည်းတက်ရောက်နေမယ်လို့သတိပေးပါတယ်အထူးသဖြင့်အင်းအားကြီးအင်းကြီးနိုင်ငံဖြစ်တဲ့တရုတ်နိုင်ငံအနေနဲ့လေနံတစ်ဖက်နင်းတာမျိုးမလုပ်ရင်မြန်မာပြည်တွင်းနဲ့နေဆက်ကသူတို့ရဲ့စီးပွားအတွက်ပိုပြီးအကျိုးရှိမယ်လို့ဒေါ်မီမီဝင်းဘက်ကသုံးသပ်ပြောဆိုသွားပါတယ်ညာ
အခုတော့စစ်တပ်ကစစ်တပ်ကိုစွန့်ခွာလာသူတူအကြောင်းကိုပြောပြပါမယ်မြန်မာနိုင်ငံမှာစစ်အစိုးရအရသာအစိုးရနဲ့ဒီအာဏာသိမ်းစစ်တပ်လက်အောက်16နှစ်ကျော်ကြာတာဝန်ထမ်းဆောင်လာခဲ့တဲ့ချင်းလူမျိုးထောက်ဖို့တပ်သားလေးထန်ကျိုးထန်ဟာဆရာနာသိမ်းပြီး3နှစ်နီးပါးအကြာမှာတပ်ထဲမှာမနေနိုင်တော့ပဲပြည်ပကိုထွက်ပြေးခိုးလွန်လာပါတယ်ဘာကြောက်ပါလဲတော်ခင်မျိုးသက်ကတီးတန့်တွေ့ဆုံပြီးမြန်တာပါတယ်
ကျွန်တော် VOA မှာလာပြီးတော့ဖြေကြားပြီးရတဲ့ကိုထန်ကျွန်းထန်အများကြီးကျေးဇူးတင်ပါတယ်
ဟုတ်ကဲ့
စစ်တပ်ထမင်းက16နှစ်လောက်လာလို့ဆိုတော့ဒီစစ်တပ်အာဏာသိမ်းပြီးတဲ့3နှစ်တော့အဲ့မတိုင်ခင်ကအရသာဆူရဖြစ်တဲ့ဘောင်ဆန်းစုလို့အဆူရလက်ထက်မှာဟဲ့ပေါ့နော်အဲ့မတိုင်ခင်ကတမအုပ်သိမ်းဆောင်လို့ပဲဒီကတော်တော်များများကိုစစ်တပ်ကဖြေဟောကြုံခဲ့ရပေါ့နော်ဒီအခြေအနေပေါ်များများအဲ့တော့အဓိကပေါ့နော်ဒီစစ်တပ်အာဏာမသိမ်းခင်ပေါ့နော်ဒီအရသာစုကလက်ထက်နဲ့ဒီပေါ့နော်ဒီဦးသိန်းစိန်ရဲ့အစိုးရပေါ့နော်စစ်တပ်ကတော့ဒီချုပ်ရဲ့အစိုးရဒီလက်ထက်နဲ့အဲ့ဒီနှစ်ခုကိုပထမဆုံးပေါ့နော်ဘာရင်းပေါ်တဲ့ဒီစစ်တပ်နှစ်ခုအောက်မှာလုပ်ခဲ့တာအဲ့ဒီအစိုးရလက်အောက်ကစစ်တပ်နှစ်ခုမှာလုပ်ခဲ့တာလည်းလုံးပြောပြတယ
်ဒီစစ်တပ်ဝင်ကစားတော့ဒီရောက်ကစားပေါ့ရောက်ကစားဆိုရင်လစားလည်းနေတယ်ပြီးကြံပြင်လည်းပြင်ပါတယ်ပြင်ပါနှုတ်နေတယ်ဘာဖြစ်လို့လဲဆိုတော့ဒီဘာလို့ပြင်ပရန်တုံမောပဲလေသူဒီပြည်တွင်းရပြည်တွင်းပြည်တွင်းရှိပေါ့ပြည်တွင်းစိုးတိုက်နေရတော့ဒီတော့တဲ့တော့နဲ့တွားရတယ်ညှက်တယ်ပြက်တယ်အဲ့လိုပဲနေနေလာအဲရနေနေနေလာပြီးတော့ဒီအခုသူတို့စိန်လက်ထက်လဲပြေးလဲပြီးတော့ဒီ တော့ဆန်းစုကြည်လက်ထက်နဲ့ရောက်တော့ကျွန်တော်ကဘာဖြစ်လဲတိခတ်ကြီးဆိုင်လေးလောက်တယ်လောက်ဖြစ်တယ်ပြကြလို့ရှိရင်ကျွန်တော်လည်းဘယ်နေရာတော့တော့ဘယ်နေရာလာလာတော့ပါတော့စိတ်ချမ်းသာတာနဲ့တွာလာလို့ရတယ်ပါတယ်ဘယ်လိုပြောမလဲဆိုတာလူလူတူတူနဲ့နေလို့ရတယ်အဆင်ပြေပြေနေလို့ရတာပေါ့စိတ်ချမ်းသာတာနဲ့နေလို့ရတယ်အနာတိတ်ပြီးတဲ့ချိန်မှာတော့ကျွန်တော်ဒီကလေးလည်းနားမထောင်ရတော့ဖုန်းလည်းပြီးမပြောရတော့ဖုန်းလည်းကောင်းလို့ဖုန်းလည်းခေါ်လို့ရအေးဆက်တယ်လို့လည်းနေရတော့အဲ့လိုခြေနေရောက်သွားတယ်ရောက်သွားတော့ကျွန်တော်အောက်ကလည်း CDM လုံးသွားတယ်လုံးသွားတဲ့ခါကျတော့သူ့အောက်ကတော့မှ CDM လုံးတာပဲအဲဒီကောင်လည်း CDM လုံးပါပဲဆိုတော့ကျွန်တော်စောင့်ကြည့်ကြတယ်ဘယ်မှသွားလို့မရဘူးသူတို့အခြေ6ပုံစံနဲ့ထားထားတယ်ဘယ်မှလည်းမသွားဘူးဟာဒီကောင်မျက်စိအောင်အပြောက်ပြီဆိုတော့ချက်ချင်းလိုက်ချက်ချင်းဖမ်းအဲ့လိုဖြစ်တယ်အဲ့ချိန်ရောအော်အော်ရင်းနေနေတယ်ကျွန်တော်အကူကစီဒီမ်လောက်သွားတဲ့ခါကျတော့ကျွန်တော်မိဘတွေဖမ်းတယ်ပြီးကြရင်ရွာကိုလည်းမိရှုတယ်အဲ့လိုမျိုးချိန်နေကြောက်တယ်ကျွန်တော်ကလည်းထွက်ပြီးမှလည်းကြောက်ကြတယ်ကျွန်တော်အကူကဖိနေပြောအခုလက်ရှိသူ့တာဝန်အား CDNF CDNF တမဟာတုံးတမဟာမှုတာဝန်ထမ်းဆောင်တယ်သူက
စစ်တပ်ထဲထွက်ပြီး
ဟုတ်ကဲ့
ဟုတ်ကဲ့
ဟာချင်းဒီတို့ရဲ့တည်းရတို့ရဲ့တည်းရတော့ကျွန်တော်လည်းအတူတူပဲပရမတ်တက်ကအဲ့ဒီကတော့ဆရာအောင်လည်းအော်ပြီးတော့နောက်တစ်ခါကုနေစီးတင်တက်တယ်မနေ့စီရောမနေ့ကုနေမနေ့တင်တက်တယ်တက်ပြီးတဲ့ခါကျတော့သွားကုနေကျောင်းစိတော့ဘာလဲဖလားမျိုးခမရမစ်မစ်ချောက်ရှစ်ချီလင်းချင်းရင်တိုင်းမှာတော်တော်ဆောင်တယ်။အဲ့လိုတော့သူကစီရီယံလောက်တော့တယ်လေ။ဟောင်း၂၁ခုလို့။အဲ့လိုလူရင်းရမရှိတဲ့ခါကျတော့ကျွန်တော်ဒီရှေ့တန်းခေါ်လာတယ်။ခေါ်လာတယ်။ရှေ့တန်းခေါ်လာတဲ့ချိန်ကျတော့ကျွန်တော်ဒီကောင်ကတနက်မပြေးပါနဲ့။ဒီကြွားထဲမှာဒီမင်းစာတွားခုတ်တော့အာထိသွေးမှုဖြစ်တော့တုံးရောက်လာပွကျင်းပြည်တည်တော့။အဲ့ချိန်မှာကျွန်တော်မရတော့တဲ့တနက်ယူမရမယ်လေဒီကောင်ကတနက်ထုတ်ပြီးလဲအာကျွန်တော်ကအဲ့ကြောင့်တနက်ထုတ်ကြိုင်တယ်ထုတ်ကြိုင်ပြီးတော့နောက်တစ်ခါကျွန်တော်ကဒီဖာဘုံမြို့ထဲမှာခရိုင်ရုံးမှာကျင်းဆောင်တယ်ဒီလူဆိုရေးကြတယ်အဲ့ဆုံးမှာကျွန်တော်၅ရက်တပတ်ဆိုခြောက်ပြီးတယ်အဲ့ဆုံးမှာကျွန်တော်စီဒီအန်လုပ်ပြီးတယ်ဆိုတော့စစ်တ
ပ်ထဲမှာအခုကပါနော်ဒီရိတ်တာအခြေအနေမတော်တော့ဘူးဆိုတော့ဆိုတော့ဒီတော့ဒီလိုမျိုးပေါ့နော်ရှင်းတဲ့ရဲပေါ်ရေဒီကိစ္စပို့တဲ့အခါမှာအခက်အခဲတွေရှိတယ်ဒီလုံလောက်မှုပေါ့ရှိတယ
်အခက်အခဲတော့များရဲ့ပဲလုံလောက်မှုလည်းဘယ်တော့လုံလောက်မှလည်းမဖြစ်ဘူးခုရတယ်ဒီရှင်းတဲ့ရက်ခါပို့လို့ရှင်းပါတော့တခါဒီနေ့ကြလို့ရှင်းပြန်ဆွဲချတာလည်းရှိတယ်ပူးထူးတာလည်းအဲ့လိုပေါ့ပူလို့ဓာတ်ရပြန်ဆွဲချတာတွေရှိတယ်။ဒါဖြစ်လို့လည်းဆိုတော့သူတို့လည်းမစားနိုင်ဘူးလေ။အာနစ်ကြလာတော့လည်းဒီပူတွေကထိုးပြီးတော့ဟောပါလား။အမုန်တွေဖြစ်ကုန်ဘူး။လူမစားမရတာမျိုးရှိတယ်။များတာများဆုံးကတော့အများဆုံးကတော့ငတ်တာများတယ်။မလုံလောက်တာလည်းများဆုံးပါ။အဲ့
ဒီအချိန်ကြီးကအခုစစ်တပ်အာဏာသိမ်းပြီးတဲ့နောက်ပိုင်းကအရင်ရ
ော။အရင်ပဲ။အရင်တော့ဆိုရင်အဲစစ်တပ်အာဏာသိမ်းခင်မှာတော့အဲ့လိုဖြစ်ခဲ့ပို့ဆိုရင်တော့အာဏာသိမ်းပြီးတဲ့နောက်မှာတော့ပူဆူးပါတော့ပူဆူးဖို့ပဲရှိတယ
်ဒီလိုမျိုးပေါ့နော်ကိုကုန်းထဲမှာတော့တဲ့ဥစ္စာကစစ်တပ်ပြောလို့ဆိုကားတွေပါလေဒီမပေါက်တဲ့နေရာကိုတရစ်ဆန်နေတော့ရှိတယ်ဘယ်နေရာတွေမှာအဓိကပို့တဲ့တဲ့တဲ့
ဘယ်နေရာပို့လဲဆိုရင်ဒီအဓိကပို့တဲ့နေရာတော့ဒီခေါ်ပေါ်အနေစာခေါ်ပေါ်ကနေပြောတော့တခါခေါ်ပေါ်ကနေပန်ဟိုက်ပန်ဟိုက်နေပြောလို့ကြောက်ရက်မြခွန်တုံးတက်ပေါ်တော့တခါဟိုဘက်ကြောကြတော့ခေါ်ပေါ်ကနေနတ်တောင်နတ်တောင်ပြီးမြ669မြ669ကိုခွာချဟိုခွာချဟိုပြီးတော့ဒါကွဲအဲ့လိုပုံပါပါရီဖို့ပါပြည့်စုံပြည့်စုံဒီရိတ်ခါယူစာဥပပြောစာတို့တကြတော့လူစီတို့အမေဘူးတို့ဆန်တို့စီတို့အဲ့လိုပဲတို့ အဲ့လိုမျိုးဖြစ်ပြီးပါအ
ရှင်တန်းပေါ်လို့ဒီလိုမျိုးလက်တန်းမှာထိုင်နေတဲ့အဲစစ်တောက်ရဲ့အနေထားဟိုဆန်းတဲ့နေထားအခုလည်း
ဒီအာနာမသိမ့်ခင်မှာတော့လုံလုံလောက်ရှိတယ်အခုဒီအာနာသိမ့်ပြီးတဲ့နောက်မှာတော့လုံလောက်မှုမရှိတော့ဒီဘာလို့လဲလဲဆိုဆိုင်နေလဲအခုရေးကြည့်ကုန်တော့ဒီကျွန်တော်လည်းစကီးနဲ့စားတယ်စကီးနဲ့စားရတယ်ဒီဆန်သမီးကိုလည်းစကီးနဲ့ကြည့်တယ်စကီးနဲ့စားရတယ်အသားရင်းငါးရင်းဆိုလည်းမရှိတော့အတီးရတော့မှစကီးနဲ့စားတယ်အဲ့လိုအဲ့လိုမျိုးဖြစ်လာတယ်ဒီနွားချီအောင်ခွက်ထမ်းမှာဒီလိုပဲငပီသူပဲလုံမနေနဲ့တော့အလေးအလေးအလေးရောက်တာမင်းလိုက်လမ်းကြည့်လိုက်တော့လို့ပြောရှင်ကျွန်တော်ပြန်တိုက်အောင်ပြန်တိုက်ရှင်နေချင်းပြည်တယ်
ဘာဖြစ်လို့ပြန်တိုက်ချင
်းဘာဖြစ်လို့ပြန်တိုက်ချင်းလဲဆိုတော့ဘာကြောင့်လဲဆိုတော့ဒီသူတို့လုံပုံလုံးနေရမဟုတ်ဘူးနေနေလားအမားအမားနဲ့အမားဖြစ်နေဘာဖြစ်လို့လဲဆိုတော့သူတို့ရဲ့လုပ်ပုံလုပ်နေတာဒီပြည်သူတမန်တော်သားတယ်ပြည်သူတမန်တော်သားကိုမဟုတ်ဘဲနဲ့သူကပြည်သူနေဆက်သားတော်ဖြစ်နေပြည်သူနေဆက်သားတော်ဖြစ်နေဘာဖြစ်လို့လဲဆိုတော့ဒီသူတို့ကထုတ်ထားတဲ့အမိတ်တွေကလည်းတလဲစီဖြစ်နေတယ်အခုဒီပြည်သူကိုဘာလို့ဒီလိုအိမ်ကြီးရှုတက်ဖြတ်နေရလဲကလေးတွေအားစားလို့လက်တက်ဖြတ်နေရတယ်အားကြောင့်မလို့လဲအားကြောင့်မလို့လဲကျွန်တော်ကရည်ရချာကျွန်တော်ရည်ရချာကစီပြန်လို့လဲဆိုတာကျွန်တော်ကိုယ်လေးပြန်ပူပေါင်းပြန်တိုက်ချင်တယ
်ကျွန်တော်ကိုယ်လုံးကြီးဒီလိုသွားပြီးတော့ဒီတက်တဲ့အင်ကျော်နဲ့တော်နိုင်တက်သားတွေပြန်တိုက်နိုင်လို့တော့ဖွင့်လို့ရှိရတယ်ချင
်အခုလည်းရှိမလို့ကျွန်တော်တော့တင်တယ်အခုလည်းလဲဆိုတော့ကျွန်တော်ကတိုက်ချင်တဲ့အတွက်ဒီအဖွဲ့ဒီလဲကိုမြင့်ကြီးနဲ့လို့ကျွန်တော်ပြောချင်တယ်။ကျေ
းဇူးများရတယ်မှာ
ဟုတ်ကဲ့
။တရီမန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမာကြီးရဲ့ဘဲရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့တရီမန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့တရင်တွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဆက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမာရရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။မင်္ဂလာမနက်ခင်းပါခင်ဗျာ။ VUE ရဲ့အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်နဲ့စတင်ခြင်းပါတယ်။ဒီစစ်တိုက်ချင်းစိတ်ကုန်ခန်းတဲ့ကိစ္စကိုပြောထားပါတယ်။စစ်တပ်ကိုအလွဲသုံးစားလုပ်ပြီးတော့တိုင်းသူပြည်သားတွေကိုရန်သူလိုသဘောထားတဲ့စစ်ကောင်းဆောင်တွေကြောင့်စစ်ကောင်စီတက်ထဲမှာစစ်တိုက်ချင်းစိတ်ကုန်ခန်းလာပုံကိုဦးအောင်ခင်ကရေးသားတင်ပြထားပါတယ်ခင်ဗျာ
နေပြည်တော်မှာလွတ်လပ်ရေးအခမ်းအနားကျင်းပနေခြင်းရှမ်းပြည်နယ်မြောက်ပိုင်းလောက်ကင်ဒေသမှာ MNDAA ကိုကန်တပ်ဖွဲ့ကစစ်ကောင်စီရဲ့ဒေသကုတ်ကဲမှုစစ်ဌာနချုပ်ဒက္ခဆာကိုဝိုင်းရံပိတ်ဆို့ပြီးလက်နဲ့ချဖို့ညှိနှိုင်းပါလေဒက္ခဆာရဲ့ဗိုလ်မှူးချုပ်6ဦးအရာရှိ900ကျော်စစ်သည် 2,000 နီးပါးလက်နဲ့ချတယ်လို့မြောက်ပိုင်းညီနောင်3ဖွဲ့ကသတင်းထုတ်ပြန်ပါလေစုစုပေါင်းစစ်သည် 2,300 ကျော်မိသားစုဝင် 1,600 ကျော်နဲ့ဒက္ခဆာပြောင်းရွှေ့ဖို့သဘောတူကြတယ်လို့ဆိုပါတယ်ဇန်နဝါရီလ4ရက်ညနေ 9:00 မှာဒက္ခဆာဌာနချုပ်ကို MNDA ကိုကတက်ကတင်ပိုက်လိုက်ပါလေ။ဝတ်တပ်ဖွဲ့ကဝင်းရောက်ထိန်းချုပ်လိုက်တဲ့ဟူပန်နဲ့ပန်လုံမြို့တွေမှာလဲစစ်ကောင်စီတပ်သား1000လောက်ဇန်နဝါရီလ9ရက်နေ့ကလက်နက်ချတယ်လို့သိရပါလေ။အညံ့ခံသူတွေကိုညီနောင်တပ်ဖွဲ့ကလက်ခံကြိုဆိုတာမှုပြည်သူ့ပဲပြောင်းလာသူတွေတိုးပါနေရတယ်။နန်းဆံမြို့ကိုတန်အန်းတက်ကတင်ပိုက်စဉ်ဖမ်းဆီးရမိတဲ့အမတ်တရတစ်တက်မှမှုပုံမှုချုပ်မင်းမင်းထွန်းကစစ်တပ်ရဲ့အကြမ်းဖက်မှုရက်စက်မှုတွေအတွက်တာအန်းပြည်သူတွေကိုတောင်းပန်ပြီးစစ်ကောင်စီခေါင်းဆောင်တွေကိုလည်းစစ်ရာဇဝတ်မှုကျူးလွန်နေတာတွေကိုရပ်တန့်ပေးဖို့ဗီဒီယိုရုပ်သံကပန်ကြားလိုက်ပါတယ်
။ရခိုင်ပြည်နယ်မှာအေးရခိုင်တပ်နဲ့ချင်းတော်လှန်ရေးတပ်ရဲ့တိုက်ခိုက်မှုကြောင့်အိန္ဒိယနိုင်ငံကိုစက္ကစတပ်သားတွေမကြာခဏထွက်ပြေးတာကိုလည်းမှတ်တမ်းတင်ကြပါတယ်။ Suzubong, India Bago, Tabidu, Kunaya Joshi, Delu Suvari. Chowdo Mune, Kanzao Chisai, Kamaya, Naya, Tonze, Go, Sikong Sitaga, Niato Yajo, Lene Dizone. E. Yakaita Dogu, Lene Chale Delu, Nirinzara, Yakaita Nintanaga, Zanawai Sachao Yeniga, the Tintopian Tawari. Yakaita Ga, Waiwon Peso, Taikaide, Dango, Makana Indolo, Lene Cha, and Yankan, like Dalu Suvari. Amuda Yi Taipu, Sinreni, Yakaita Go.
ကိုဂျိုးစီဝအတွက်တထဲဝင်လာတဲ့စစ်ကောင်စီတပ်သားတွေကယမဆိုင်ရဲတာကိုအထင်ရှားတွေ့နေရပါတယ်။စစ်သားရဲ့ယုံကြည်ချက်အရေးကြီးပုံကိုအာဖဂန်ပြည်တွင်းစစ်ကတပ်သိမ်းပြနေပါတယ်။အမေရိကန်ဟာလူအင်အား၊ငွေအား၊အကြီးအကျယ်သုံးပြီးအာဖဂန်အစိုးရတပ်ကိုကူညီခဲ့ပါတယ်။ဒါပေမဲ့2017မှာအမေရိကန်တပ်တွေရုပ်သိမ်းသွားတာနဲ့အာဖဂန်အစိုးရတပ်ဟာတာလီဘန်တိုက်ခိုက်မှုကြောင့်ပြိုကွဲသွားပ တဲ့တာလီဘန်စစ်တီကိုမနိုင်နိုင်ရောက်ပြတ်လိုက်တာဖြစ်ပါတယ်တာလီဘန်စစ်သားဟာမိမိလုံမြောက်ရေးအတွက်မိမိတိုင်းပြည်အတွက်မိမိယုံကြည်တဲ့ဘာသာအတွက်မိမိဘဝအတွက်တိုက်ပွဲဝင်နေတယ်လို့ယုံကြည်ပါတယ်အာဖဂန်အစိုးရတပ်သားကတော့နာဂရလို့သာတိုက်နေတာပါ
စစ်တပ်ဟာစစ်ကောင်းဆောင်တွေကိုအယုံကြည်မရှိတော့တဲ့အခါပြိုကွဲပျက်စီးတတ်ပါတယ်ဒီအချက်ကိုအာနာရှင်ဆဒန်ဟူစိန်ကြီးဆိုတဲ့အီရတ်နိုင်ငံကသက်တည်ပြခဲ့ပါတယ်စစ်မတိုက်ပဲအမေရိကန်တပ်တွေကိုအီရတ်တပ်သားတွေအလုံးရင်းနဲ့လက်နက်ချကြပါတယ်အီရတ်စစ်သည်တွေဟာဆဒန်ဟူစိန်အတွက်စစ်တိုက်တာအကျိုးမရှိဘူးလို့ယုံကြည်ကြတဲ့အတွက်လက်နက်ချလိုက်ကြတာဖြစ်ပါတယ်အခုလဲမြန်မာပြည်မှာအီရတ်ပုံစံမျိုးဖြစ်လာနေပါတယ်မင်းအောင်နိုင်မိသားစုရဲ့ကိုကြိုးစည်းဝါအတွက်အနစ်နာခံပြီးစစ်တိုက်နေတာဟာလုံးဝအကျိုးမရှိဘူးလို့ယုံကြည်လာတဲ့အတွက်အသေးမခံပဲလက်နဲ့ချကြတာဖြစ်ပါတယ်အချုပ်ကတော့စစ်ကောင်းဆောင်ကိုအယုံကြည်မရှိတော့တဲ့အခါစစ်တပ်မှစစ်တိုက်ခြင်းစိတ်ကုန်ခန်းသွားတတ်ပါတယ်တိုင်းသူပြည်သားကိုရန်သူလိုသဘောထားတဲ့လက်နက်ကိုင်အဖွဲ့အစည်းဟာအကြမ်းဖက်အဖွဲ့အစည်းသာဖြစ်ပါတယ
်ဗီယက်နမ်စစ်ပွဲမှာအမေရိကန်တပ်ဖွဲ့တွေလက်နဲ့ချတာနဲ့စစ်ရှုံးတာမျိုးမရှိခဲ့ပါဘူးဒါပေမဲ့ဗီယက်နမ်စစ်နဲ့ပတ်သက်ပြီးအစိုးရခေါင်းဆောင်ပိုင်းကအမှန်အတိုင်းမပြောဘူးလို့ပြည်သူတွေသိတဲ့အခါမှာအမေရိကန်တပီလုံးစစ်ဆန်ရေးဆန္ဒပြပွဲတွေလုပ်ကြပါတယ်။ဒီဆန္ဒပြပွဲတွေကြောင့်ဗီယက်နမ်ကအမေရိကန်တပ်သားတွေဟာစစ်တိုက်ခြင်းစိတ်ကုန်ခန်းသွားတယ်လို့ဆိုပါလေ။ဒါကြောင့်အမေရိကန်တပ်တွေဗီယက်နမ်ကဆုတ်ခတ်လိုက်ရတာဖြစ်ပါတယ်။တိုင်းပြည်ကမထောက်ခံတဲ့စစ်ကိုစစ်တပ်ကဆင်နွှဲလို့မဖြစ်နိုင်ကြောင်းအမေရိကန်စစ်တပ်ရဲ့ဗီယက်နမ်စစ်ပွဲကတက်တည်ပြနေပါတယ်။မြန်မာပြည်တွင်းစစ်ကတော့စစ်ကောင်စီတပ်နဲ့ပြည်သူလူထုကြားဖြစ်ပွားတဲ့စစ်ပွဲပါ။စစ်ကောင်စီရဲ့အဓိကရန်သူဟာတိုင်းသူပြည်သားဖြစ်နေပါတယ်။ပြည်သူအိုးအိမ်ကိုမိရှုပ်ပြီးဖျက်ဆီးဘုံကျဲယုံနာမှာကပဲဘာသာရေးအဆောက်အဦတွေကိုလည်းဖျက်ဆီးပစ်ပါတယ်။မတရားလုပ်တဲ့စစ်တပ်ကိုနိုင်ငံသူနိုင်ငံသားတွေကမယုံကြည်ကြပါဘူး။နေပြည်တော်မှာစီးစိမ်ခံစားပြီးအနားယူနေကြတဲ့စစ်ကောင်းဆောင်တွေကိုစစ်သည်တွေကမယုံကြည်တော့တဲ့အခါမှာစစ်ကောင်စီတပ်တွေမှာစစ်တိုက်ခြင်းစိတ်ကုန်ခန်းလာတာဖြစ်ပုံရပါတယ်ခင်ဗျာ
။ဦးအောင်ခင်ရဲ့မြမရေးသွန်သက်ချက်ဖြစ်ပါတယ်အခုတခါနားဆင်ရမယ့်ကျမ်းမာရေးကဏ္ဍမှာတော့မှတ်ဉဏ်ရောကြတဲ့ယောဂာနဲ့တက်ကြီးစေဝါတောက်သုံးမှုအကြောင်းပြောရပါတယ်သူငယ်ပြန်လာလို့ခေါ်ကြတဲ့ဒီယောဂာတက်ကြီးတွေအတွက်ဘယ်လိုဆေးတွေတောက်သုံးသင့်ပါသလဲဒီအကြောင်းကယ်လီဖိုးနီးယားပြည်နယ်ကိုင်ဇာစင်တာကလေးယားထွေထွေဆေးရုံကြီးကသမားတော်ကြီးဒေါက်တာမျိုးမင်းအောင်ကိုကိုဝင်းမင်းဆွေးနွေးတင်ပြထားပါတယ်ခင်ဗျာ
โอเคตมารอจีดอกเตอร์ญูเมียนครับเราတို့ဒီမန်ရှာမှတ်ဉာဏ်ရှာယောဂါလို့ဆေးပညာရခေါ်တဲ့တငယ်ပြေယောဂါဖြစ်ဖို့အန္တရာယ်များတဲ့မျိုးရိုးရှိသူတွေမှာယောဂါတချို့မဖြစ်အောင်ကြိုကာွယ်ဖို့စားသောက်နေတိုင်းပုံကြောင်းဖို့နဲ့အန္တရာယ်ရှိတဲ့အသက်ကြီးသူတွေမှာလည်းဒီယောဂါမဖြစ်အောင်ကာွယ်ရေးအုံနောက်ဖို့အလုပ်လုပ်စေပြီးတော့မိတ်ဆွေအပေါင်းအသင်းတွေနဲ့ချိတ်ဆက်ပြပြရှင်ရှင်နေထိုင်ကအသီးရွက်နဲ့ငါပူစားသင့်တာတွေကိုပြောပြီးမှဒီလိုတော့ဆရာကြီးတို့ဆေးဝါးတောက်သုံးတာနဲ့ပတ်သက်ပြီးတော့သတိပြုသင့်တာတွေကိုအဓိကပြောမှာမို့ဘာကနေစပြီးတော့ရှင်းပြခြင်းလဲဆရာကြီ
း။ဟုတ်ဆေးကတော့သူကအရေးကြီးဆုံးကတော့မလိုအပ်တဲ့ဆေးတွေမတောက်တာမတောက်တာ ကောင်းပါလေဒါဖြစ်လို့လဲဆိုတော့ဒီစေတောက်နေစေကြတစ်ခုနဲ့တစ်ခုကြမှာသူတို့ဒီဓာတ်တွေပြောင်းလဲမှုရှိပြီးတော့မလိုအပ်ဘဲနဲ့ဥက္ကဋ္ဌကိုထိခိုက်နိုင်ရပါတော့ကျွန်တော်တို့ဒီဓာတ်ကြီးအထုခုတွေမှာဆိုရင်လူနာတရားကိုကျွန်တော်ကြည့်ပြီးဆိုရင်ဘာမလိုအပ်တဲ့စေတောက်နေလဲဆိုတဲ့ဟာကိုကျွန်တော်ရင်ဆုံးကြည့်ပြီးတော့အဲ့ဒီကိုကျွန်တော်တို့ချစ်ချင်းတောက်တာရပ်ဖို့ကျွန်တော်တို့အပြင်းထန်တိုက်တွန်းပါတယ်ဘာဖြစ်လို့လဲဆိုတော့ဒီစေးရည်များများတောက်လေအဲဒီစေးကြောင့်မဟုတ်လို့လေဒီမှတ်ဉာဏ်ကိုထိခိုက်နိုင်ပါတယ်ပေါ့နော်ဆိုတော့တခုတည်းကဒါရမထိခိုက်ဘူးဆိုတော့မှသူတို့အချင်းချင်းဓာတ်တွေပြောင်းလဲမှုနဲ့အုံနောက်ကိုထိခိုက်တဲ့ဟာမျိုးတွေပေါ့နော်ဥပမာအဲစေးတောက်တာမျိုးဒီမှာကျွန်တော်တို့ဗမာပြည်မှာဘာမီတောင်တောက်တာမျိုးဆိုတာဘာမီတောင်ကမှတ်ဉာဏ်ကိုကောင်းပါဘူးအဲမျိုးတွေပေါ့နော်ဒီစေးရည်ကိုခဏခဏတောက်တာမျိုးမလိုအပ်တဲ့စေးရည်တောက်တာမျိုး
ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောသက်သက်မမသတိပေးခြင်းနဲ့စေဝါမျိုးရှိသေးလားဆရာကြီ
းအားသီးမှန်ကျွန်တော်ဗမာလူမျိုးတွေရောအချို့မှာနောက်တိုင်းမှကြောပါပဲဒီအဆက်ကြီးတာလူတွေအောင်ကအဆက်ကြီးတာပြီးအားနည်းလာပြီးအားသေးတောက်ကြမယ်ဆိုပြီးတော့အားသေးတာမှတမျိုးလည်းမဟုတ်ပါဘူးဗိုက်တာမင်မျိုးစုံမင်းတို့ဒီသန္ဓာတွေပါတဲ့မျိုးစုံမျိုးဆောက်မဂဇင်းတွေဖတ်ပြီးမဂဇင်းကဒါကတော့ကောင်းတယ်ဆိုရင်သူပြေးဝင်လိုက်ကြသူတို့အဲတော့ကျွန်တော်ကအောင်ကဒီအားသေးတွေမျိုးစုံတောက်နေတာမှန်ဉဏ်ကောင်းပါပဲလို့ကျွန်တော်ထင်ကြတယ်ပေါ့နော်ဒါပေမဲ့ဆေးတွေကမတောက်နိုင်ဘူးကောင်းနေပါရောဘယ်လိုဆေးတွေကြောင့်မလို့အကျိုးရှိတာမျိုးကျွန်တော်အခုထိဘာမှမတွေ့ရသေးဘူး။ဆေးမှာဥမာဆိုပါဆိုဗိုက်တာမင် C တို့ဗိုက်တာမင် E တို့တကယ်တမ်းကျွန်တော်သုတေသနလုပ်ကြည့်ရမှာသူတို့ကတကယ်မှတ်ဉာဏ်တကယ်တမ်းမကောင်းသေးပါဘူး။အကျိုးမရှိပါဘူး။ဒါပေမဲ့ဒီချိုးရီဆောင်မဂဇင်းတွေမှာဆောင်းပါးတွေပါလူရရေးကြတာပေါ့တကယ်တမ်းသုတေသနအထောက်အထားသိချာမရှိဘဲနဲ့အဲ့ဒါကောင်းတာကောင်းစေနိုင်တယ်ဆိုတော့ကျွန်တော်လူရရလည်းအော်လွယ်တာဟုတ်ဆိုင်မှာသွားပြီးတော့စေးလေးပေါ်ကိုစောင့်နေကြရဖြစ်ကိုယ့်ကိုယ်လည်းဂျင်းနဲ့ပြီးတော့လွယ်လဲလွယ်ဆိုတော့အဲ့ဒါမျိုးလုပ်ကြတာပေါ့ဥမာဆိုပါစို့ဒီအစားအသောက်ဆင်ခြင်ပြီးတော့ရင်းချင်ငန်းလုပ်မဲ့ဟာမျိုးကဒီစေးရည်ကြတဲ့အများကြီးကျိုးရှိပါတယ်ဒါပေမဲ့အစားအသောက်ဆင်ခြင်တာလို့ရင်းချင်ငန်းလုပ်ကြတာလူတွေကတောင်းတောင်းမလုပ်ချင်ကြဘူးဘာဖြစ်လို့ဆိုတော့ကိုစားခြင်းတာမစားဘူးရင်းချင်ငန်းလုပ်ရင်ပြန်မှန်းတယ်အဲ့တွဲကိုပဲဆိုင်မှာသွားပြီးတော့ဒီဆေးတွေကိုဗိုက်တာမင်တွေချာသန်းအဲ့အားသေးတွေဝယ်ပြီးစောက်တဲ့မျိုးကပိုလွယ်တဲ့ခါကျလူတွေရတယ်အဲ့ဒါကိုပဲအဲ့ဒါလောက်နဲ့လုံးလုံးတယ်လို့ထင်ကြပါတယ်ဒါတော့မလိုအပ်တဲ့ဆေးတွေမတောက်တာတော့အကောင်းဆုံးပါပဲအဲ့ဒါအဓိကတော့တန်းတန်းရင်ကိုယ်ဆရာဝန်အထူးသဖြင့်ပေါ့ကျွန်တော်လူကြီးသူတွေနဲ့ဆေးတွေကိုကျွန်တော်ဆွေးနွေးပြီးတော့ဒီဆေးရောတကယ်လိုလို့လားတကယ်မလိုအပ်တဲ့ဆေးတွေမျိုးကတော့မတောက်တာကောင်းပါတ
ယ်ဟုတ်ကဲ့ဆရာကြီးနောက်ဒီသတ္တုဓာတ်တွေနဲ့ပတ်သက်လို့ဆရာကြီးမှာဆိုဒီယမ်တို့ဒီကယ်လ်ဆီယမ်တို့
ဟုတ်ကဲ့
ဗီတာမင်ဒီဟုတ်ကဲ
့ဟုတ်ကဲ့ကျွန်တော်သတ္တုဓာတ်တွေလည်းကျွန်တော်ဆိုဒီယမ်နည်းတာမျိုးနဲ့ကယ်လ်ဆီယမ်နည်းတာမျိုးနှောင်းနှောင်းကိုထိခိုက်ပါတယ်အထူးဖြင့်သတ္တုဓာတ်တွေကများတာတော့နည်းတာတော့ဟုတ်ပါတယ်မှတ်ဉာဏ်ထိခိုက်နိုင်မှာဒါပေမဲ့ဒီဆေးဆက်တဲ့အခါမှာတို့ပုံမှန်ပမာဏရှိနေပြီဆိုရင်တော့ဘာမှထပ်ပြီးတော့ဖြည့်ဖို့တည်းမလိုအပ်ပါဘူးသမလို့သတ္တုဓာတ်တွေအတွက်ဆိုင်မှာဝယ်တော့တာမျိုးကလည်းမလိုအပ်ပါဘူးတကယ်လို့စိုးရိမ်နေဆိုလည်းဆံဝန်မေးပြီးတော့သွေးစစ်ကြည့်လိုက်ပေါ့အဲ့ဒီသတ္တုဓာတ်တွေနည်းနေလား yes နည်းနေတယ်ဆိုရင်တော့အဲ့ဒီဆံဝန်နဲ့တာမီဆံဝန်ကညွန်တဲ့ဆေးမျိုးကိုဝယ်တော့တာအကျိုးရှိပါတယ်ဒါပေမဲ့သတ္တုဓာတ်အာနိုင်မှုမရှိဘဲနဲ့တော့ကိုယ့်ကိုဒါဒီအဆစ်သတ္တုဓာတ်ဆေးကိုဝယ်တော့ခြင်းအဖြစ်မှန်ဉဏ်ပိုကောင်းမယ်လို့မှန်ဉဏ်ရော့နေတဲ့ယောဂါမှာဖြစ်အောင်ကံပင်မယ်လို့ဆိုပြီးကိုယ့်ကိုထင်နေပြီးတော့လုပ်နေတာမျိုးကတော့ပတ်စံအကုန်လုံးမကပါဘူးနေရှိကြဒုက္ခတော့ရောက်နိုင်ပါသေးတယ်
ဟုတ်ကဲ့ဆရာကြီ
းဥမာအပြင်ဆိုရင်တော့ကျွန်တော်စကားဖြတ်ကြတော့ဒီဗိုက်တာမင် C ပေါ့နော်ကျွန်တော်ဒီအာရှတိုင်းသားတွေကဗိုက်တာမင် C ကိုဒီမှာလည်းတောက်ကြပါဗိုက်တာမင် C ကိုတော်တော်စိုက်ကြထောက်ကြရပါတော့ဗိုက်တာမင် C ကအချမ်းမှရကျအကျိုးရှိတယ်ဆိုတော့ဗိုက်တာမင် C ကစောက်တာများတဲ့ခါကျရင် C ရဲ့မှာကြောက်နေကြတတ်ပါတယ်ဥမာဆိုပါဆိုအဲ့ဒါမျိုးပေါ့နော်သူမလိုအပ်ပင်တဲ့ဗိုက်တာမင် C ကိုအများကြီးစောက်တာမျိုးရလဲပုံတော်မှဒုက္ခရောက်နိုင်ပါသေးတယ
်ဟုတ်ကဲ့ဆရာကြီးဗိုက်တာမင် D အပိုင်းရောဆရာကြီးဘယ်လိုအကျဉ်းချချင်လဲ
ဗိုက်တာမင် D လည်းကျွန်တော်တို့အသက်ကြီးတဲ့လူတွေမှာဗိုက်တာမင် D ချုံနေလို့အခွင့်အရေးရှိပါတယ်ဘာလို့ဆိုတော့ကျွန်တော်တို့အပြင်သိမ့်မထွက်ကြတော့ဘူးအဲအစားအသောက်မှလည်းနည်းတဲ့အားဖြင့်ကျွေးထဲမှာဗိုက်တာမင် D ဘယ်လောက်ရှိလဲဆိုတာမျိုးကိုဆရာဝန်နဲ့အတိုင်းပြီးတော့တစ်နေ့တစ်ခါနှစ်နေ့တစ်ခါတော့စစ်ကြည့်စစ်ပါတယ်တကယ်လို့ဗိုက်တာမင် D level နည်းနေပြီဆိုရင်တော့တောက်တင်ပါတယ်ဟုတ်ပါတယ်ဒါပေမဲ့ဗိုက်တာမင် D ပုံမှန်ဖြစ်နေမှာတော့ချက်ပြီးတော့အကျိုးရှိအောင်ဆိုပြီးဗိုက်တာမင် D ကိုအကောက်ကိုတောက်တော်မျိုးတော့မနေတော့မလိုအပ်ပါဘူးဘာလို့ဆိုတော့ကျွန်တော်သူတဏ္ဍာတို့ကြည့်တဲ့အခါမှာဗိုက်တာမင် D ကတကယ်ဘာကိုအကျိုးရှိတယ်ဆိုတော့ကျွန်တော်ပြည့်စစ်စစ်ချတော့ပြနိုင်လို့ပါဘူး။ဒါကြောင့်မလို့မလို့ဘယ်နဲ့မတောက်တော့ကောင်းပါလေ။ဒါမလို့တကယ်လို့တောက်ချင်တဲ့အားသေးတော့တောက်ချင်တဲ့ဆိုကျွန်တော် multi vitamin တစ်နှစ်တစ်လုံးတော့တောက်ရအောင်လောက်ပါပြီ။အဲတော့ကျွန်တော်အများကြီးတွေးနေပါတယ်။ multi vitamin တစ်လုံးမကသေးဘူး။အဲ့ဒီ multi vitamin အပြင် vitamin D တို့ vitamin C တို့တခြားသတ္တုဓာတ် C selenium တို့ ginkgo တို့တခြားတွေပါအများကြီးတောက်နေကြတာ။အဲ့ဒီ C တွေအချင်းချင်းမှာဓာတ်တွေပြောင်းလဲပြီးတော့ကမ္ဘာလောကတဲ့သွေးထွက်တာမျိုးတို့တခြားယောဂတွေအများနိုင်ပါ
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလို့ဒီအစာအာရဇီဝ ပြောရင်လည်းရေရဲ့ခန္ဓာရောဘယ်လိုရှိလဲဆရာကြီ
း။ရေကအရေးကြီးပါတယ်။ဒီသူဖြစ်ကျွန်တော်လူပူတဲ့အရာစီမျိုးပေါ့နော်။ကျွန်တော်တို့ဒီအာရှတိုင်းမှာဒီကျွန်တော်တို့ဒီအမေရိကန်မှာတော့ဆက်ပြီး global warming နဲ့ပူချိန်ကတော်တော်တက်လာပါတယ်။ဒီအထူးဖြစ်အသက်ကြီးတဲ့အချိန်မှာရေအားနည်းတဲ့လူတွေရာသီဥတုပူတဲ့အချိန်မှာရေမတောင့်မိဘူးအလုံးများတာဖြစ်မြေလိုဖြစ်ခြင်းမတောင့်မိတဲ့လူတွေမှာဒီခန္ဓာကိုယ်မှာရေနေတဲ့လူတွေမှာပူမှန်ညာကချိတ်ခတ်ပါတယ်။ပြီးတော့ကျွန်တော်မှန်ညာဒီခန္ဓာကိုယ်မှာရေနေတဲ့ခါကျတော့ဒီသွေးရဲ့ပမာဏလည်းနည်းတဲ့ခါကျတော့အုံနောက်ကိုသွားတဲ့သွေးရလည်းနည်းတဲ့ခါကျတော့အုံနောက်ကရတဲ့အောက်ဆီဂျင်ဓာတ်လည်းပုံနေသွားတာပေါ့။ဒါကြောင့်မလို့ဒီမှန်ညာကိုအားနည်းစေတဲ့ပါတဲ့ဒီခန္ဓာကိုယ်မှာရေချနေခြင်းအဖြစ်အထူးဖြစ်ကျွန်တော်ရေချအရင်နည်းတဲ့ခါတော့ကျွန်တော်စိတ်တင်နိုင်ရဆိုတော့ dehydration ခေါ်တာပေါ့နော်။ဒီ dehydration ကြောင့်မလို့ဖြတ်ပြီးတော့ stroke ပေါ့နော်။ဒီအုံနောက်သွေးကြောဖြတ်တဲ့ယောဂမျိုးပေါ့နော်။အဲ့ဒါမျိုးလည်းလေဖြတ်တဲ့ယောဂမျိုးဖြစ်နိုင်ပါတယ်။အဲ့လေဖြတ်တဲ့ခါကျရင်ပူဆိုးတာလေချက်ရင်တော့အုံနောက်ရဲ့ tissue တွေကသေသွားတဲ့ကြောင့်မလို့လေဖြတ်တဲ့လူတွေမှာလည်းဒီမှန်ညာချက်ချင်းတို့ပို့ပြီးတော့ယောနေသွားပါတော့နော်ဒါမှမဟုတ်ဒီလေဖြတ်တဲ့ယောဂါလည်းကျွန်တော်တို့ဒီမှန်ညာတို့အစိုးဆုံးယောဂါတွေမှာတစ်ခုပါဝင်ပါဗျာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းတင်ဆက်တဲ့ကျမ်းမာရေးကဏ္ဍဖြစ်ပါတယ်ခင်ဗျာဗီဒီယိုအထုတ်လွှင့်ပြီးသမျှသတင်းတွေပတ်စင်ကဏ္ဍတွေနဲ့video သတင်းတွေကို video ရဲ့ website စာမျက်နှာအပြင် video ရဲ့ facebook telegram instagram x စတဲ့ social media တွေမှာလည်းအပြည့်စုံတင်ထားပေးတော်မူတွားရောက်နားဆင်နေပါလေခင်ဗျာအခုတော့ထိုင်းအခြေစိုက် fever wine တို့သားတွေစူးစီးတင်ဆက်တဲ့တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်နေပါပြီ
စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအာမီပါနေဆက်ဒေသတန်ရင်သားတင်နောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ကိုကန့်ပြည်သူစစ်ခေါင်းဆောင်ဟောင်းတဲ့လုပ်ငန်းရှင်တွေအပါအဝင်အွန်လိုင်းငွေလိမ်လုပ်ငန်းလုပ်တဲ့သူ၁၀ယောက်ကိုစစ်ကောင်စီကိုယ်တိုင်တရုတ်နိုင်ငံအထူးရဲတပ်ဖွဲ့စီကိုလွှဲပေးလိုက်ပါတယ်။လေတောင်တိုက်ခိုက်မှုတွေကြားတဲ့ကကြောက်တော့အခြေဆိုင်ခမာယ304တပ်ရင်းကိုအပီးသက်သိမ်းပိုက်လိုက်ပြီလို့ရခိုင်တပ်တော်ကထုတ်ပြန်ပါတယ်။တရင်းလွာတွေထဲမှာတော့ပလောဝါမြို့နယ်တဲကဟုံးဆိုတဲ့ရွာကိုစစ်တပ်ကလေရင်နဲ့ဘုံကျဲတိုက်ခိုက်ခဲ့လို့အရသာပြည်သူ9ယောက်သေဆုံးသွားတဲ့အကြောင်းတွေကိုနားဆင်ရဖို့ရှိပါတယ
်။ကျမကနန်းဟောင်းမရှင်တရင်တွေကိုကိုရောပတ်နဲ့အတူတင်ဆက်ပေးသွားမှာပါ။စစ်တပ်အကြီးအကဲကကြောထောက်နှောက်ခံလုပ်ပြီးနေရာပေးခဲ့တဲ့ကိုကန့်ပြည်သူစစ်ကောင်းဆောင်ဟောင်းနဲ့လုပ်ငန်းရှင်တွေပါဝင်အွန်လိုင်းကြားဖြန့်ငွေလိမ်လုပ်ငန်းလုပ်တဲ့ဆိုပြီးဖမ်းဆီးခံထားရသူ၁၀ယောက်ကိုစစ်ကောင်စီကိုယ်တိုင်တရုတ်နိုင်ငံအထူးရဲတပ်ဖွဲ့စီကိုလွှဲပေးလိုက်ပါတယ်။အင်္ဂါနေ့ကနေပြည်တော်လီစိတ်မှာတရုတ်နိုင်ငံကလာတဲ့အထူးရဲတပ်ဖွဲ့တွေလက်ထဲလွှဲပေးခဲ့တာဖြစ်ပါတယ်။ကိုကန့်ပြည်သူစစ်ကောင်းဆောင်ဟောင်းပယ်ဆောက်ချိန်နဲ့တားဖြစ်သူပယ်ရင်ချိန်ကိုကန့်တိဒတ်3336နဲ့ချားဆောင်တိုက်ရင်ဥက္ကဋ္ဌဝီဆန်ဖူလီလိုက်ကုမ္ပဏီကလျူအားပေါင်နဲ့ရှူလောက်ဖာအပါဝင်အဓိကတရားခံ၁၀ယောက်လောက်အပါဝင်ပါတယ်အခုလွှဲပေးတဲ့အထဲတရုတ်နိုင်ငံက2023ဒီဇင်ဘာ10ရက်နေ့မှာဖန်ဝရန်ထုတ်ထားတဲ့အွန်လိုင်းကြားဖြန့်ကိုင်းကောင်းဆောင်တွေထဲက၄ယောက်တော့မပါသေးပါဘူ
းရခိုင်ပြည်ကြောက်တော်ချီဆိုင်ခမာယ304တပ်ရင်းတစ်ခုလုံးကိုအင်္ဂါနေ့ကသိမ်းပိုက်လိုက်ပြီလို့ရခိုင်တပ်တော်အေကထုတ်ပြန်ပါတယ်ထုတ်ပြန်ချက်ထဲသိမ်းပိုက်ဖို့ကြံရှိနေသေးတဲ့စစ်ကောင်စီရဲ့ဒေသအခြေစိုက်တပ်ရင်းတွေကစကခကိုလဲအောက်ခံကြောက်တော်ချီဆိုင်ခမာယ304တပ်ရင်းတစ်ခုလုံးကိုဇန်နဝါရီလ30ရက်နေ့မှာအေကသိမ်းယူနိုင်ခဲ့တာလို့ဆိုပါတယ်စစ်ကောင်စီရဲ့လေကြောင်းကနေတရက်လုံးတောက်လျှောက်အဆက်မပြတ်မရက်မနာပြစ်ခတ်တိုက်ခိုက်နေတဲ့ကြားကအပိသက်သိမ်းယူနိုင်ခဲ့တာလို့အေကထုတ်ပြန်ပါတယ်ကြံသေးတဲ့စခန်းတွေကိုလည်းမကြခင်အပိသက်သိမ်းယူနိုင်မယ်လို့ပြည်ဝယုံကြည်ကြောင်းအေကဆိုပါတယ်
ရှမ်းပြည်မြောက်ပိုင်းကုတ်ခိုင်မြို့နယ်နံဖက်ကစစ်ကောင်စီတပ်စခန်းကလက်နက်ကြီးငယ်မျိုးစုံအလက်300လောက်ကိုကချင်လွတ်လပ်ရေးတပ်မတော် KIA ကသိမ်းဆီးရရှိခဲ့ပါတယ်။နံဖက်ကစစ်စခန်းကို KIA က2023ဒီဇင်ဘာလမှာထိုးစစ်ဆင်တိုက်ခိုက်ခဲ့ရမှာအခုဇန်နဝါရီလ24ရက်နေ့ပြီးခဲ့တဲ့စနေနေ့မှာတော့သိမ်းယူနိုင်ခဲ့တာပါ။ခလာရ113အထိုင်စခန်းအမြောက်တပ်စခန်းတို့ကိုသိမ်းပိုက်နိုင်ခဲ့တာဖြစ်ပါတယ်။စခန်းသိမ်းတိုက်ပွဲအတွင်းစစ်ကောင်စီတပ်စီကနေဟန်ဝင်စာအမြောက်နယ် လေရင်ပြစ်ဆက်တနက်တက်လက်အပြင်လက်နက်ငယ်တွေသိမ်းယူနိုင်ခဲ့ပါတယ်ဒီတိုက်ပွဲထဲစစ်တပ်ရဲ့လေရင်တစ်စီးလည်းပြစ်ချနိုင်ခဲ့ပါတယ်နံဖက်ကစခန်းသိမ်းတိုက်ပွဲမှာတော့ KIA တပ်မဟာ6ကအယောက်20တခြားတပ်မဟာအသီးသီးက8ယောက်စုစုပေါင်း28ယောက်ကြဆုံးခဲ့ပြီး53ယောက်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်
စကိုင်းတိုင်းကလေးမြုပ်ကနေချင်းပြည်မြောက်ပိုင်းကိုဆက်သွယ်တဲ့အဓိကလမ်းမကြီးဖြစ်တဲ့ကလေးတိုင်းငင်းကားလမ်းကိုဒေသကာကွယ်တပ်ဖွဲ့တွေကပြန်ဖွင့်ပေးခဲ့ပြီးမဲ့စစ်တပ်ကကလေးမြုပ်အထွက်ကိုမိုင်စစ်စေးဂိတ်ကနေပိတ်ထားတာကြောင့်ဒေသခံပြည်သူတွေအခက်ကြုံနေကြရပါတယ်ချင်းပြည်နယ်တိတိမ်မြို့နယ်တိုင်းငင်းရွာကစစ်ကောင်စီတပ်စခန်းကိုချင်းကကွယ်ပူပေါင်းတပ်ဖွဲ့တွေကဇန်နဝါရီလ16ရက်နေ့မှာအပိတ်သိမ်းပိုက်ခဲ့ပြီးနောက်ဇန်နဝါရီလ22ရက်နေ့ကစပြီးနလကြော်ကြာပိတ်ထားခဲ့တဲ့ဒီလမ်းမကြီးကို CDF CDM စီရင်တပ်ဖွဲ့ကပြန်ဖွင့်ပေးခဲ့တာဖြစ်ပါတယ်ဒါပေမဲ့စစ်ကောင်စီတပ်ကချင်းစကိုင်းအဆက်ခိုင်ကားမြို့အနီးကိုမိန်စစ်စီဂိတ်ကိုတန်ဆူးကျူးတွေချထားပြီးကလေးမြုပ်ကနေချင်းတောင်တက်မဲ့ရင်အဝင်ထွက်အားလုံးကိုပိတ်ထားတာဖြစ်ပါတယ်ဒါကြောင့်ကလေးမြုပ်ကနေချင်းတောင်ကိုသွားမယ်ဆိုရင်ရှောင်းကွင်းလမ်းကနေကွိပတ်သွားနေရလို့ကားခနဲ့ကုန်တင်ချတွေလည်းနှစ်ဆလောက်မြင့်တက်နေတယ်လို့ဒေသခံတွေကပြောပါတယ်
ကရင်ပြည်နယ်ကရင်နီပြည်နယ်စက္ကရွာတွေမှာတိုက်ပွဲတွေပြင်းထန်နေတာကြောင့်ဒေသခံတွေဟာနီးစပ်ရာဒေသတွေမှာတွားရောက်ခိုလုံနေကြရပါတယ်။ကရင်ပြည်နယ်ထဲကရာတိုရွာနဲ့တောက်ရီခိုင်ရွာမှာပြီးခဲ့တဲ့အပတ်ကတော်လိုင်းရေးပူပေါင်းတပ်တွေနဲ့စစ်ကောင်စီတပ်တို့အကြားတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားခဲ့တာဖြစ်ပါတယ်။ဒီတိုက်ပွဲတွေကြောင့်ဒေသခံတွေကနီးစပ်ရာရွာတွေအပြင်ကရင်နီပြည်ထဲကရွာတွေအထိဆစ်ရှောင်နေကြရတယ်လို့ဒေသခံတွေကပြောပါတယ်။လူဦးရေ400နီးပါးဟာကရင်နီပြည်ထဲကရော်ဒိုခေါ်ကြီးရအုပ်စုထဲကိုတင်းရှောင်နေကြရပါတယ်သူတို့အတွက်အရေးပေါ်စားနပ်ရိက္ခာနဲ့အမိုးကာတွေလိုအပ်နေတယ်လို့စစ်ဘေးရှောင်တွေကိုကူညီပေးနေတဲ့ကရော့လူငယ်အစည်းအရုံးကတာဝန်ရှိသူတယောက်ကပြောပါတယ်
မွန်ပြည်နယ်တံဖြူစေးရဲ့မြို့နယ်ကရုတ်ပြည်ရွာပြည်သူစစ်ကောင်းဆောင်နိုင်ကာတွန်းခွန်ဦးမောင်စိန်နဲ့တပည့်9ယောက်ကိုလက်နက်တွေနဲ့အတူတင်းလာနေမှာ PDF အဖွဲ့တွေကဖမ်းသွားပါတယ်နိုင်ကာတွန်းကိုင်နဲ့တနတ်တလက် AK တနတ်3လက်ကားတစ်စီးအပြင် M16 တလက်ကိုလည်း PDF တွေကသိမ်းဆည်းခဲ့ပါတယ်သူတို့ကတော့ဘယ်နေရာကိုခေါ်သွားတယ်ဆိုတာမသိရသေးပါဘူးနိုင်ကာတွန်းဟာနဝတနာဖလက်ထက်ဦးသိန်းစိန်အစိုးရလက်ထက်အထိကရုတ်ပြည်ရွာအုပ်ချုပ်ရေးမှူးနဲ့ပြည်သူစစ်ကောင်းဆောင်အဖြစ်တာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်သူဟာတံဖြူစေးမြို့နယ်က USDP ပါတီရဲ့မြို့နယ်အလုပ်အမှုဆောင်ဝင်လဲဖြစ်တယ်လို့2020ရွေးကောက်ပွဲမှာပြည်နယ်လွှတ်တော်ကိုယ်စားလှယ်အဖြစ်ဝင်ရောက်အရွေးခံခဲ့သူလည်းဖြစ်ပါတယ
်အခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါချင်းပြည်နယ်တောင်ပိုင်းပလဝမြို့နယ်တွေကဟုံးရွာကိုစစ်တပ်ကလေရင်နဲ့ပုံကျဲခဲ့လို့အရသာပြည်သူ9ယောက်သေဆုံးသွားပါတယ်ဒါဟာစစ်ရှုံးနေတဲ့စစ်ကောင်စီကအရသာတွေကိုရည်ရွယ်ချက်ရှိရှိတိုက်ခိုက်တာလို့ချင်းတော်လန်ရေးအင်အားစုတွေကပြောပါတယ်ကိုရော့ဘတ်ကစူးစီးထားပါတယ်ရှင်
ချင်းကွယ်တပ်ဖွဲ့ CDF ဒိုင်ထိန်ချုပ်နေပြီတဲ့ကဟုံးကြီးရွာကိုစစ်တပ်ကတနင်္လာနေ့နေ့လယ်ပိုင်းမှာမိပြင်မာတိုက်ပွဲဖြစ်ပွားတာမျိုးမရှိဘဲလေရင်နဲ့၃ချိန်ဘုံကျဲတိုက်ခိုက်ခဲ့ပါတယ်ဒီဘုံကျဲတိုက်ခိုက်မှုတွေအရသာပြည်သူ9ယောက်သေဆုံးခဲ့တဲ့အပြင်နေအိမ်တွေလည်းထိခိုက်ပျက်စီးခဲ့တယ်လို့ CDF ဒိုင်တာဝန်ရှိသူတယောက်ကပြောပါတယ
်ကျွန်တော်ထိန်ချုပ်နေတဲ့တောင်းတဲ့ဆောက်လုံးကိုပြစ်နေတာဆိုလို့အဲ့ဒါကျွန်တော်တို့လည်းဖြေရှာနေသေးတယ်ကျွန်တော်နောက်ခက်စင်းကြတာတော့အကြောင်းမဲ့လားပြစ်တာတော့မဖြစ်နိုင်ဘူးပေါ့နော်အဲ့ဒီလမ်းကြောင်းကိုကျွန်တော်တို့ဒီရခိုင်တပ်တို့အရေးပေါ့နော်ဒီလိုထောက်ပေါ်လမ်းကြောင်းတုံးနေတဲ့လမ်းကြောင်းဖြစ်တယ်ပေါ့နော်အရင်ကတော့အဲကြောင်အဲ့ဒီနေရာမှာထောက်ပေါ်လမ်းကြောင်းကိုမတုံးရအောင်လို့သူတို့ကပုံချေးတိုက်ခိုက်တာလားလို့ကျွန်တော်လည်းစစ်ချက်ရှိတယ်နောက်ဆုံးတစ်ချက်ကတော့အရသာပြည်သူအပြစ်နဲ့ပေါ့နော်သူမျိုးတက်ပေါ်ယူချစ်ရှိနေဖြစ်တယ်ပေါ့နော်ဘာကြောင့်ပြချက်လာမရှိဘဲနဲ့
လေကြောင်းတိုက်ခိုက်မှုတွေတည်ဆုံသွားသူတွေကအမျိုးသားတွေဖြစ်ကြပြီး6ယောက်ကမင်းတပ်မြို့နယ်ကနေတက်စီတယ်လာတဲ့သူတွေဖြစ်ပါတယ်ကြံတယောက်ကတော့ဟုံးဂျီတာခံလို့ဆိုပါတယ်စစ်ကောင်စီတပ်ဖွဲ့ဟာမြေပြင်ထိုးစစ်တွေမှာအကြီးအကျယ်ထိနာနေပြီးတော်လိုင်းတပ်ဖွဲ့တွေကိုမတိုက်နိုင်လို့အပြစ်မဲ့ပြည်သူတွေကိုဥတီတိုက်ခိုက်နေတာလို့ချင်းလူခွင့်ရဲ့ဖွဲ့ CHR ကတာဝန်ရှိသူတဦးဖြစ်တဲ့စလိုက်တေရာကပြောပါတယ်
အခုနောက်ပိုင်းစစ်ကောင်စီကဒီကြောင့်အကူပြီးတော့ပို့အကျူပြီးတော့အကူပြီးတော့ပို့ပြီးအတုံးပြလာတာအဲ့ဒါသိရပါတယ်အဲ့ဒါပါဖြစ်လို့လဲဆိုတော့မင်းပြင်စီရရသူတို့ကအလားအလာတင်မကောင်းတော့ဘူးအဲ့ဒီချိန်နေပြတော့တော်လှန်ရေးရေးဘော်ဒီကိုလည်းသူတို့ကစီရရသူတို့တိုက်ခိုက်နိုင်ကြွေးမရှိတော့လက်နဲ့နဲ့ပြည်သူတွေဆိုတော့သူတို့ဥတီပြီးတော့ရေရှဲရှဲနဲ့တိုက်ခိုက်ရဖြစ်ပါတယ်အဲ့ဒါတိုက်ခိုက်တဲ့အကြောင်းရင်းကလည်းပြည်သူတွေကိုအကြောက်တရားရှိအောင်သူတို့တမင်တက်တက်တိုက်ခိုက်တော့ဖြစ်ပါလေ
ဟုံးကြီးရွာကိုစစ်ကောင်စီတပ်ကပုံကျဲတိုက်ခိုက်တာဟာအခုတစ်ချိန်ကဒုတိယချိန်ဖြစ်ပါတယ်။2023ခုနှစ်ဒီဇင်ဘာလတုန်းကမတူပီမြို့နယ်ထယ်ပွေးစခန်းကိုချင်းပူပေါင်းတပ်ကတိုက်ခိုက်ချိန်တုန်းကလည်းစစ်ကောင်စီတပ်ကပုံကျဲခဲ့ပါတယ်။အင်ချီ80ဝန်းကျင်ရှိတဲ့ဟုံးရွာဟာမတူပီနယ်မင်းတပ်မြို့နယ်အဆက်မှာရှိတဲ့ရွာတစ်ရွာဖြစ်ပါတယ်။ဆေးရနာသိမ်းမှုနောက်ပိုင်းစစ်ကောင်စီတပ်ကအရက်သားတွေနေထိုင်တဲ့ရွာတွေထဲလေကြောင်းတိုက်ခိုက်မှုပေါင်းအကြိမ်ကြီး900ကျော်လုပ်ခဲ့ပါတယ်။ဒီတိုက်ခိုက်မှုတွေအရက်သား89ယောက်တည်ဆုံးခဲ့တယ်လို့အမျိုးသားငွေငွေရေးအစိုးရအင်ယူဂျီကဇန်နဝါရီလ12ရက်နေ့ကထုတ်ပြန်ထားပါတယ်ခင်ဗျာ
။ကိုချင်းစာစိတ်ကင်းမဲ့နေတဲ့စစ်ကောင်စီလက်အောက်ကနေအ мян ဆုံးထွက်ပြီးပြည်သူလူထုနဲ့လာရောက်ပူးပေါင်းကြဖို့ခရီးနေအမျိုးသားများကကွယ်ရေးတပ် KNDFC ကိုလက်နက်ချအလင်းဝင်ခဲ့တဲ့ဗိုလ်ကြီးကောင်းမြတ်ကိုကသူ့ရဲ့လုပ်ဖို့ကင်ဖက်တွေကိုတိုက်တွန်းလိုက်ပါတယ်။ကျွန်မအမည်နဲ့တင်ဆက်ပေးပါမယ်။စစ်တပ်ထိပ်ပိုင်းခေါင်းဆောင်တွေဟာတိုက်ပွဲတွေထဲမှာသူ့ရဲ့သားသမီးတွေမပါတဲ့အတွက်တိုက်ပွဲဝင်ပြီးတေကြီးဒဏ်ရာရတဲ့တပ်မတော်သားတွေအပေါ်ကိုချင်းစာစိတ်ကင်းမဲ့နေတယ်လို့ဗိုလ်ကြီးကောင်းမြတ်ကKNDF ကထုတ်လွှင့်ခဲ့တဲ့ရုပ်သံမေးမြန်းခန်းတစ်ခုမှပြောဆိုသွားတာဖြစ်ပါတယ်
။ဒီကျွန်တော်တို့အောက်ခြေရစစ်တီတွေကလက်ရှိမှာကျွန်တော်တို့ကြာဆုံးတာတွေခြေကြိုက်တံရရတာတွေမိသားစုပြိုကွဲတာတွေအသက်ဆုံးရှုံးတာတွေတော့ရှိရအောင်။အဲ့တော့ဒါတကယ်လို့ဒါသူတို့ဒီကျွန်တော်တို့ရဲ့အကြီးအကဲတွေအသားသမီးတွေကပိုင်ကျွန်တော်တို့လည်းဒါမျိုးဖြစ်စရာအကြောင်းမရှိပါဘူး။သူတို့ဒါမျိုးလည်းမပါပါဘူး။ဒါကိုချင်းစာစိတ်ပြီးတော့ထားစီစဉ်တာပေါ့နော်သူတို့လည်း။ဒီလည်းပြင်းမဲ့ပြည်သူလူထုတွေခြေကြိုက်တာတွေကလုံးမဟုတ်အာဟိုခွင့်လွှတ်လို့ရတဲ့အရာတော့မဟုတ်ပါဘူ
း။ကိုချင်းစာစိတ်ကိမဲ့နေတဲ့အတွက်စစ်ကောင်စီလက်အောက်ကနေရုံထွက်ပြီးပြည်သူတွေနဲ့အ мян ဆုံးပူပေါင်းဖို့အမှန်တရားဘက်ကနေရည်တည်ကြဖို့ဗိုလ်ကြီးကောင်းမြတ်ကတိုက်တွန်းထားပါတယ်
။ဘက်မှာရှိနေသေးတယ်ကျွန်တော်လည်းဟိုပါဘောနော်ဟိုကျွန်တော်ညီကိုတွေအရာရှိညီကိုတွေဟိုတက်စင်စီနီယာဂျူနီယာရောနောက်စစ်တီတွေရောပေါ့စစ်တီစင်တဲ့အားလုံးပေါ့ဒီကတော့အမှန်တရားဘက်ကနေရည်တည်ပြီးတော့ဒီပူပေါင်းလိုက်တာဆရာတို့နဲ့ပူပေါင်းလိုက်တာအကောင်းဆုံးပါပဲပေါ့စစ်ဆိုတာမကောင်းပါဘူးဆရာစစ်ရဲ့အနေထားရောအာရုံတွေကမိသားစုပြိုကွဲတာတွေကိုလည်းငါဆုံးဆုံးတာတွေအတက်ဥွင့်ပျက်စီးတာတွေအဲ့လိုပဲဖြစ်လာမှာဖြစ်တဲ့အတွက်ဒီအကောင်းဆုံးကတော့ဒီပြည်သူလူထုထံကိုဝင်ရောက်ပြီးခုလုံလိုက်တာအကောင်းဆုံးပါပဲလို့ကျွန်တော်တိုက်တွန်းလိုက်ပါဟုတ်ကဲ့
လိုက်ကတက္ကသိုလ်ဝင်းထဲမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်ဖွဲ့နဲ့ဂရီနီတော်လိုင်းရေးပူပေါင်းတပ်ဖွဲ့တို့အကြား2023ခုနှစ်နိုဝင်ဘာလ23ရက်နေ့ကစပြီးတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားခဲ့ပါတယ်။အဲ့ဒီတိုက်ပွဲအတွင်းစစ်ကောင်စီလက်အောက်ခံခမာယာ415ကတပ်ရင်းမှုနဲ့ဒူရင်းမှုအပါအဝင်တပ်ရင်းတရင်လုံးနှိပါသေဆုံးပြီးခမာယာ6ရဲ့အင်အားတဝက်နှိပါကိုချေမုန်းနိုင်ခဲ့တယ်လို့ KNDF ကထုတ်ပြန်ထားပါတယ်။တပ်ခွဲမှုကောင်းမြတ်ကအစီအရေးအရာရှုံးနိမ့်နေတဲ့အတွက်အထက်အရာရှိတွေကိုစစ်ကူတောင်းခဲ့ပေမဲ့မရတာကြောင့်2023နိုဝင်ဘာလ15ရက်နေ့မှာအလံဖြူထောင်ပြီးတပ်ဖွဲ့ဝင်31ယောက်နဲ့အတူ KNDF တပ်ဖွဲ့စီမှအလင်းဝင်ခဲ့ကြတာဖြစ်ပါတယ်အခုဆက်ပြီးသတင်းအချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ကိုကောင်ပီတူစစ်ကောင်းဆောင်ဟောင်းနဲ့လုပ်ငန်းရှင်တွေအပါအဝင်အွန်လိုင်းငွေလိမ်လုပ်ငန်းလုပ်နေတဲ့လူ၁၀ယောက်ကိုစစ်ကောင်စီကိုယ်တိုင်တရုတ်နိုင်ငံအထူးရဲတပ်ဖွဲ့စီလွှဲပေးလိုက်ပါတယ်။လေကြောင်းတိုက်ခိုက်မှုတွေကြားတဲ့ကကြောက်တော်အခြေစိုက်ခမရ၃ခွန်လေးတိုက်ရင်ကိုအပိတ်သိမ့်ပိုက်လိုက်ပြီးလို့ရခိုင်တပ်တော်ကထုတ်ပြန်ပါတယ်။
တော်ရရှင်တွေခုနားဆင်နေကြတာကတော့နေဆက်ဒီတာအတိုင်းသာသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမအာမီပ
ါ။ VOA မနက်ခင်းအစီအစဉ်ကိုဆက်ပြီးတော့တင်ဆက်နေပါတယ်။ VOA ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့စာရေးသားကြပါအောင်ခင်ဗျာ။စာရေးသားရမယ့် email လစ်စာက burmese@voanews.com ဖြစ်ပါတယ်။ကျွန်တော်တို့ရဲ့ VOA website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအချင်းချုပ်ကိုတင်ပြသွားမှာဖြစ်ပါတယ်ဗျာမြန်မာနိုင်ငံမှာစစ်ကောင်စီကအရဲသားတွေပေါ်အကြမ်းဖက်တာတရားလက်လွတ်ဖမ်းဆီးတာတွေအဆုံးသတ်ပြီးလူသားစာနာမှုအကူအညီတွေရောက်ဖို့နဲ့ဒီမိုကရေစီအုပ်ချုပ်မှုလမ်းကြောင်းကိုပြန်လည်ရှောင်လှမ်းကြဖို့ကုလသမဂ္ဂဆိုင်ရာအမေရိကန်တမ္မာကြီးလင်ဒါသောမတ်စ်ဂရင်းဖီကအာနာသိန်းသုံးနှစ်ပြည့်မှာလုံခြုံရေးကောင်စီကိုတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံတလောပြင်းထန်တဲ့တိုက်ပွဲတွေတိုးလာနေပြီးရှမ်းပြည်နယ်မြောက်ပိုင်းကအပြစ်ခတ်ရဲစဲမှုကမခိုင်မာတဲ့အပြင်ရခိုင်ပြည်နယ်မှာပြင်းထန်တဲ့တိုက်ခိုက်မှုတွေကြုံနေရတယ်လို့ UNOCHA အဖွဲ့ကပြောပါတယ်။မြန်မာနိုင်ငံရဲ့လွတ်လပ်တဲ့သတင်းမီဒီယာတွေကိုချိန်မုန်းတာဟာစစ်ကောင်ဆောင်တွေအာနာဒီမြဲကြီးအတွက်အရေးပါတဲ့အချက်ဖြစ်ကြောင်းအများကသုံးသပ်ကြပါတယ်မြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် Tom Andrews ကတော့စစ်ကောင်းဆောင်တွေဟာမှုပွင့်လို့အမှောင်ထဲမှာရှင်သန်တဲ့သဘာဝရှိပြီးအရက်သားတွေအပေါ်တိုက်ခိုက်တာတွေကိုဖုံးကွယ်ဖို့
တို့တတ်နိုင်တာမှန်သမျှအားလုံးကိုလှုပ်ဆောင်သွားမှာဖြစ်ကြောင်းပြောကြပါတယ်ခင်ဗျာတရင်ချင်းရုပ်ကိုပြောပြခဲ့တာပါဒီမနေ့အစီအစဉ်ထုတ်လို့ရေးဖို့ကတော့ကိုဇော်မူးကျော်ဖြစ်ပါတယ်ရုပ်သံမိုင်းဆိုင်ရာအတန်လွင့်ဒါရိုက်တာ James Smith ဖြစ်ပါတယ် VOA ချစ်မိတ်ဆွေများအားလုံးနဲ့တကွမြန်မာပြည်သူပြည်သားအားလုံးဒေကင်းလုံခြုံကြပါစေခင်ဗျာ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါ